to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ2019ခုနှစ်ဇူလိုင်လ31ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့မြက်ကိုရီးယားကတာရုပ်ဖြစ်မစ်ဆိုင်တုံးနှစ်ဆင့်ကိုအရှိဘက်ကန်လွန်ဒေသမှာဒီနေ့စောပိုင်းမှာစမ်းသပ်ပစ်လုပ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာ2020ရွေးကောက်ပွဲမှာသမ္မတလောင်းအဖြစ်ရှင်ပြန်ခွင့်ရရေးချိုးဖောက်နေတဲ့ဒီမိုကရက်ပါတီကိုယ်စားလှယ်ရဲ့မနေ့ကကစကားဆက်ထိုးပွဲအတွင်းမှာတော့ကျန်းမာရေးဆက်ရှောက်မှုကိစ္စကိုအထူးအာရုံစိုက်ခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ကိုစော်ဝင်းလန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းလှော်ဒီမှာတော့စီရင်တင်းမှနေစဲရခိုင်ပြည်နယ်ပုံနှကြိုးမြို့နယ်အတွင်းရန်ကုန်စစ်တွေကားလမ်းပေါ်မှာဒီမနေ့ဘုံနှလုံးပောက်ကွဲခဲ့တဲ့အပေါ်မှာ
ရတော့ရောအလောင်းတမိုက်ကျိုးကျိုးခမသတော်ရှိတယ်ဒီရှင်မနဲ့မနီမွေးဖို့နောက်ဘက်ကိုကြားတယ်လေအဲ့ဒီတခါထိုက်ကဘတ်ဆောင်တစ်ခုကို
ပြေးတာကန်တူပြောထားတာပါပြေးဆုံကိုနောက်ပိုင်းမှာနှာစင်ရပါမယ်ဒီသတင်းနဲ့အတူကချင်စစ်ဘေးရှောင်ပြည်သူများကုညီကယ်ဆယ်ရေးကော်မတီနဲ့အမျိုးသားပြည်လည်တင်မြင်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနတို့နေပြည်တော်မှာဒီရက်ပိုင်းမှာတွေ့ဆုံညှိနှိုင်းခဲ့တဲ့အကြောင်းနှစ်ဖျားယောဂအတွက်အခုလက်ရှိအသုံးပြုနေတဲ့ဆီးတွေကထိရောက်မှုတိတ်မရှိတော့တဲ့အတွက်ကုဒုံအသစ်ရှာဖို့လိုအပ်နေပြီဖြစ်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းနားဆင်ရပါမယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြမာရေးတုံ့သက်ချက်တို့အပြင်တပတ်အတွင်းအားကစားသတင်းလွှာတွေကိုလည်းတင်ဆက်ပေးပါမယ်။ဒီလိုသတင်းလွှာတွေမတိုင်ခင်မှာအခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပေးပါရှင်။
ဒီနေ့ဆိုရင်မှာပဲမြောက်ကိုရီးယားကတာရိုပစ်မစ်ဆိုင်တုံးနှစ်ဆင့်ကိုစမ်းသပ်ပစ်လုပ်ခဲ့ကြောင်းတောင်ကိုရီးယားစစ်တပ်ကပြောဆိုလိုက်ပါတယ်။နျူကလ িয়ার ရေးဆွေးနွေးမှုတွေရှေ့မတွန်းနိုင်မဲ့ဖြစ်နေချိန်မှာမြောက်ကိုရီးယားကသတင်းတပတ်တွင်ဒုတိယအကြိမ်စမ်းသပ်လိုက်တာပါ။နိုင်ငံရှေ့ပိုင်းစိတ်ကဲမြို့ဖြစ်တဲ့ဝန်ဆန်းကနေပစ်လုပ်လိုက်တဲ့မစ်ဆိုင်တုံးတွေဟာအကွာအဝေးကီလိုမီတာ150အမြင့်ကီလိုမီတာ30လောက်ထိရောက်ခဲ့တဲ့အကြောင်းလဲတောင်ကိုရီးယားပူးတွဲစီးဥစုချုပ်များရုံးကပြောပါတယ်။လွန်ခဲ့တဲ့6ရက်ကပက်ထင်တပ်မစ်ဆိုင်တုံးနှစ်ဆင့်ပြစ်လို့ရမှာတော့အမေရိကန်ကနေစလင်နာဝယ်ယူဖို့တောင်ကိုရီးယားကဆုံးဖြတ်ခဲ့တာနဲ့ပူးတွဲစီရေးလိချင်းမဲ့အစီအစဉ်တွေပေါ်တုံ့ပြန်တဲ့အနေနဲ့စမ်းသပ်တာဖြစ်ကြောင်းမြောက်ကိုရီးယားကပြောဆိုထားပါတယ်။ဒီကနေ့ပြစ်လို့ခဲ့တဲ့မစ်ဆိုင်တွေဟာခဏနေပြန်တန်းခဲ့တာကြောင့်ပြခဲ့တဲ့သတင်းပတ်တဲ့စမ်းသပ်ခဲ့တဲ့မစ်ဆိုင်တုံးတွေနဲ့အမျိုးအစားတူညီနိုင်တယ်လို့လည်းတောင်ကိုရီးယားကာကွယ်ရေးကွန်ရက်ဌာနကပြောပါတယ်။တောင်ကိုရီးယားအမျိုးသားလူညုံရေးကောင်စီကအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးစမ်းသပ်မှုပေါ်အလွန်မင်းစိုးရင်ကြောင့်ပြောဆိုခဲ့သလိုကိုရီးယားကျွန်းဆွယ်မှာငင်းချင်းကျိုးပန်းမှုတွေအပေါ်အနှုတ်လက္ခဏာတွေတက်ရောက်လာနိုင်ကြောင်းလည်းသတိပေးခဲ့တာပါပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရုရှားလို့အစကန်ဒါတာရိုပစ်မစ်ဆိုင်တုံးကိုပွန်တကူတိစောက်ထားတဲ့မစ်ဆိုင်တုံးတစ်စင်းကိုလည်းမြောက်ကိုရီးယားကပြစ်လုခဲ့သလိုမေလာထဲမှာလုံးကလည်းအလားတူစမ်းသပ်မှုတွေရှိခဲ့ပါတယ်
2020ရွေးကောက်ပွဲမှာသမ္မတထရန့်ကိုဖျောက်ချနိုင်ရေးစူးစမ်းနေကြတဲ့ဒီမိုကရက်ပါတီသမ္မတလောင်းတွေအင်္ဂါနေ့ညကကျင်းပခဲ့တဲ့စကားဆစ်ထုတ်ပွဲအတွင်းကျမ်းမာရေးဆောင်ရှောက်မှုဆိုင်ရာကိစ္စကအဓိကအကြောင်းအရာဖြစ်ခဲ့ပါတယ်။ပါတီတွင်းပိုပြီးတိုးတက်တဲ့အယူဆရှိသူလို့သတ်မှတ်ခံထားရတဲ့အထက်လွှတ်တော်မှအလစ်ဇဘက်ဝါရန်နဲ့ဘန်ဒီဆန်ဒါစ်တို့နှစ်ဦးကိုအယူဆသိပ်ပြင်းထန်မှုမရှိတဲ့တခြားကိုယ်စားလှယ်လောင်းတွေကထုံနဲ့တက်ခတ်ခဲ့ကြပါတယ်။ဝါရင်နဲ့ဆန်ဒါစ်တို့နှစ်ဦးကလုံငန်းရှင်တွေကတစ်ဆင့်အမေရိကန်နိုင်ငံသားတန်း150လောက်ကိုပုဂ္ဂလိကကျန်းမာရေးဆောင်ရှောက်မှုတွေပေးနေတဲ့လက်ရှိကျန်းမာရေးဆောင်ရှောက်မှုစနစ်ကြီးတစ်ခုလုံးကိုဖျက်သိမ်းလိုနေကြတာပါ။ဒါပေမဲ့မီရှိဂန်ပြည်နယ်ဒီထရိုက်အမေရိကန်နိုင်ငံရဲ့ကားလုပ်ငန်းမြို့တော်မှာပြုလုပ်တဲ့ဒီစကားစစ်ထိုးပွဲဆလိုက်ခရဲကသူတို့နှစ်ဦးရဲ့အယူအဆကိုကြံ90လောက်နေကထိုးနဲ့တက်ခတ်ခဲ့ကြပါတယ်။ဟာဗတ်တက္ကသိုလ်ကဥပဒေပါမောက္ခဟောင်းဝါရင်နဲ့သူကိုယ်သူဆိုရှယ်လစ်ဒီမိုကရက်လို့ခေါ်ဆိုနေတဲ့ဆန်ဒါစ်တို့နှစ်ဦးဟာကာလရှည်ကြာစွာနိုင်ငံရေးမဟာမိတ်တွေအဖြစ်တွင်တွေ့ရတည်လာခဲ့ကြတာပါ။ကျမရေးဆောင်ရှောက်မှုလုံကောင်းကိုအစိုးရကကြီးကြပ်ကင်တွယ်တဲ့ဆိုတဲ့သူတို့ရဲ့အယူအဆတွေကိုနှစ်ဦးစလုံးကခုခံကာကွယ်ခဲ့ကြပါတယ်။အခုဝါရင်နဲ့ဆန်ဒါစ်တို့အစိုးပြုနေတဲ့အစိုးရကကင်တွယ်မယ်ဆိုတဲ့ကိစ္စကိုတယောက်ကမှထဲမပြောခဲ့ကြပဲ2018ခုနှစ်မှာကျင်းပခဲ့တဲ့ဂျာကာလာရွေးကောက်ပွဲမှာဒီမိုကရက်ပါတီကအရင်ရှိနေတဲ့အောက်လွှတ်တော်အမှတ်140နဲ့ပိုပြီးအနိုင်ရခဲ့တယ်လို့ကော်လိုရာဒိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျွန်ဟစ်ကန်လူပါကပြောပါတယ်ကိုယ်စားလှယ်လောက်အများစုကတော့ကျန်းမာရေးဆောင်ရှောက်မှုနဲ့ပတ်သက်လို့လက်ရှိတည်ရှိနေတဲ့ဝင်ငွေနည်းသူတွေအတွက်စီမံပေးထားတဲ့အိုဘားမားကေယားကိုဆက်ထားရှိတာအပါအဝင်အစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေပူးတွဲလှုပ်ဆောင်တာကိုလိုလားကြပါတယ်
ငင်းကြဲအတွက်အရေးကြီးတဲ့စေနိုဘယ်တစ်ခုဒီသတင်းပတ်နောက်ပိုင်းကတားနိုင်ငံမှာကျင်းပရမှာ18နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်နိုင်ရေးအတွက်အမေရိကန်နဲ့သဘောတူညီချက်ရဖို့မျှော်လင့်ထားတဲ့အကြောင်းတာလီဘန်အဖွဲ့ကပြောလိုက်ပါတယ်။န နှစ်ဖက်ကြားတနည်းနည်းပါးကြားကြိုးပမ်းခဲ့ကြပြီးတဲ့နောက်အရေးကြီးတဲ့ကိစ္စတွေအားလုံးနဲ့ပတ်သက်တာတွေပါဝင်တဲ့မူချမ်းတရက်ကိုရေးဆွဲနိုင်လို့နှိပါအခြေအနေထိရောက်ခဲ့တဲ့အကြောင်းလဲတာလီဘန်ကိုယ်စားလှယ်အဖွဲ့ပြောခွင့်ရသူဆူဟေးရှာဟင်းကပြောခဲ့တာပါတာလီဘန်စစ်ဆေးညှိနှိုင်းရေးအဖွဲ့အနေနဲ့လှုပ်ရှားရှိတာတွေကိုလှုပ်ဆောင်ခဲ့ပြီးဖြစ်တဲ့အကြောင်းနဲ့အမေရိကန်ဘက်ကပြန်စင်းစားတာဓမ္မမဟုတ်ရင်လဲဆွေးနွေးပွဲလုပ်ငန်းစဉ်တွေအဆုံးသတ်နိုင်အောင်ရှေ့ဆက်မလားဆိုတာကတော့အမေရိကန်ဘက်မှသာမူတည်နေတဲ့အကြောင်းလဲပြောဆိုသွားခဲ့တာပါတာလီဘန်ကိုယ်စားလှယ်အဖွဲ့ပြောခွင့်ရသူကဆွေးနွေးပွဲကျင်းပမဲ့အချိန်တိကျမပြောရင်လည်းတပ်တွေရေသွင်းရေးကိစ္စအတွက်သဘောတူညီချက်ရမယ်လို့မျှော်လင့်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတရင်တပတ်ကြော်ချာရောက်နေတဲ့အမေရိကန်စစ်ဆေးညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဇလမစ်ခါလီဇက်ကတော့တာလီဘန်နေနဲ့ဆွေးနွေးဖို့ကာတာနိုင်ငံကိုသွားမယ်အကြောင်းတူတာလူမှုကွန်ရက်ကနေဒီနေ့ပဲပြောခဲ့တာပါတာလီဘန်ဘက်ကလှုပ်ရှားရှိတာတွေကိုလုံမဆွေးတော့အမေရိကန်ဘက်ကလည်းလုံရမယ့်အပိုင်းကိုစောင့်ရသမှဖြစ်ပြီးကျိုးပန်းညှိနှိုင်းထားတဲ့အတိုင်းသဘောတူညီချက်ရမယ်လို့လည်းပြောဆိုသွားခဲ့ပါတယ
်အာဖဂန်နစ္စတန်နိုင်ငံအတွင်းဟီရတ်နဲ့ကန္ဒဟာမြို့နှစ်ခုကြားကအဝေးပြေးလမ်းပေါ်မှာဘတ်စကားတစ်စီးကိုလမ်းပိထောင်ပုံထိသွားတဲ့အတွက်အနည်းဆုံးလူ34ဦးသေဆုံးပြီး18ဦးထိခဲ့ဒဏ်ရာရသွားတယ်လို့နိုင်ငံအနောက်ပိုင်းမှာရှိတဲ့လူကြုံရေးအရာရှိတွေကပြောပါတယ်။ပောက်ကွဲမှုကြောင့်အမျိုးသမီးနဲ့ကလေးငယ်တွေအများစုသေဆောင်လာတဲ့ဘတ်စကားပေါက်ထွက်သွားတယ်လို့ဒေသဆိုင်ရာအာဏာပိုင်တွေကပြောပါတယ်။ဒဏ်ရာရတဲ့သူတွေကိုကုသမှုပေးဖို့ဟီရတ်ဒေသန္တရဆေးရုံကိုခေါ်ဆောင်သွားတယ်လို့ဆိုပါတယ်။တိုက်ခတ်မှုကိုဘယ်သူလုပ်တယ်ဆိုတာတော့ထုတ်ဖော်ပြောဆိုလာသူမရှိသေးပါဘူး။ဒါပေမဲ့ဒီဒေသဟာတာလီဘန်အဖွဲ့တွေချေကိုယူလှုပ်ရှားနေတဲ့နေရာပြီအစိုးရအရာရှိတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကိုအလားတူတိုက်ခိုက်မှုတွေပြုလုပ်လို့ရှိပါတယ်။အမေရိကန်အရာရှိတွေနဲ့တာလီဘန်တို့အကြားညဉ့်ညံ့ရေးဆွေးနွေးမှုတွေပြန်ဆဖို့စီစဉ်ထားတဲ့ကြားကပဲအခုလိုတိုက်ခိုက်မှုဖြစ်သွားခဲ့တာပါ။တာလီဘန်တို့ကလုံခြုံရေးအတွက်အာမခံပေးမယ်ဆိုတဲ့ကြေပြုချက်နဲ့အာဖဂန်မှာရှိတဲ့အနေငယ်ငါတပ်ဖွဲ့တွေပြန်ယုံသိမဲ့အချိန်ဇယားတတ်မှတ်နိုင်ရေးအတွက်ဆွေးနွေးကြမှာဖြစ်ပါတယ်။2019ခုနှစ်ရဲ့ပထမ6လအတွင်းအာဖဂန်နစ္စတန်နိုင်ငံထဲမှာအယက်သား4000တေဆုံးဒါမှမဟုတ်ထိခိုက်ဒဏ်ရာရခဲ့တယ်ဆိုတဲ့ကုလသမဂ္ဂရဲ့အစီအကာသာထွက်လာပြီးနောက်တနေ့ဒီကနေ့မှာတိုက်ခိုက်မှုဖြစ်သွားခဲ့တာ
ပါ။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965ไทโรมีเตอร์32กิโลเฮิรตซ์9300ญาไทโรมีเตอร์57กิโลเฮิรตซ์5885รอบဖြင့်စနစ်တင်ရွေမှာไทโรมีเตอร์190กิโลเฮิรตซ์3905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံလဲအဖွဲ့ဝင်ဖြစ်တဲ့အရှေ့တောင်အရှေ့နိုင်ငံများတင်အာဆီယံနိုင်ငံကြေးဝန်ကြီးတွေရဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကအစည်းအဝေးမတိုင်ခင်ဒီကနေ့မှာပဲအဖွဲ့ဝင်နိုင်ငံတွေကတပ်တမန်တွေထိုင်းဝန်ကြီးချုပ်ပရယုတ်ချန်ကိုချာနဲ့တွေ့ပါတယ်။အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေအတွင်းမှာတော့ဒေသရင်းပြဿနာတွေဖြစ်ကြတဲ့တောင်တရုတ်ပင်လယ်ပြင်တွင်းနယ်မြေပိုင်ဆိုင်မှုကိစ္စ၊နျူကလ িয়ার ရေးဆွေးနွေးမှုတွေနဲ့လုံခြုံရေးချင်းချောက်မှုအန္တရာယ်တွေကိုဦးစားပေးဆွေးနွေးမယ်လို့လည်းမျှော်လင့်ထားကြပါတယ်။တောက်ချန်နေ့အထိချင်းပါသွားမယ်အစည်းအဝေးတွေမှာတက်ရောက်နေတဲ့မြန်မာနိုင်ငံကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ကတော့အာဆီယံစုအချင်းချင်းဆိုင်ရာလူ့ခွင့်ရေးကော်မရှင်ကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တယ်လို့ရှစ်တောင်အရှနျူကလ িয়ার လက်နက်ကင်းမဲ့ဆုံးဆိုင်ရာကော်မရှင်စည်းဝေးတွေကိုတက်ရောက်ခဲ့တဲ့အကြောင်းလဲမြန်မာနိုင်ငံကြေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အာဆီယံနိုင်ငံကြေးဝန်ကြီးတွေရဲ့အလို့သဘောညစာစာပွဲမှာတော့အင်ဒိုပစိဖိတ်ဆိုင်ရာအာဆီယံရဲ့သဘောထားအမြင်တောင်တရုတ်ပင်လယ်ပြင်ရေးနဲ့ရခိုင်ပြည်နယ်အရေးအာဆီယံနဲ့ပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေနဲ့ပတ်သက်ပြီးတော့လဲအာဆီယံဆက်စစ်လေးလာရေးအဖွဲ့ရဲ့အကြံပြုချက်တွေကိုဆွေးနွေးခဲ့တယ်လို့လဲဖော်ပြထားပါတယ်။ထိုင်းနိုင်ငံကြေးဝန်ကြီးဒွန်ပရမော့ဝန်နိုင်နဲ့မနေ့စောပိုင်းကတွေ့ဆုံရမှာလဲနိုင်ငံခြားကိစ္စတွေအပြင်ရခိုင်ပြည်နယ်ကနေရက်စွန့်ခွာသွားသူတွေပြန်လည်လက်ခံရေးအာဆီယံကဝန်ဝန်ကူညီနိုင်မယ့်ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လဲသတင်းထုတ်ပြန်ထားပါတယ်။
ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုအဆင်ပြေချော့မွေ့စွာပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားဂျားဝင်ဆောင်ရွက်ပေးလို့ကြောင်းဂျပန်နိုင်ငံကအင်္ဂါနေ့မှာအဆိုပြုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဒေါက်တာ AK Abdul Momen နဲ့အင်္ဂါနေ့မှာပူးတွဲကျင်းပတဲ့သတင်းသာရှင်းလင်းပွဲအတွင်းနိုင်ငံသားရေးဝန်ကြီးတာရိုကိုနိုကအဲ့ဒီလိုအဆိုပြုလိုက်တာပါ။ဒုက္ခသည်တွေနေရပြန်ရေးမြန်မာဘက်ကလိုအပ်တာတွေလှုပ်ဆောင်ပေးဖို့ကိုလည်းဝန်ကြီးနှုတ်ကထည့်သွင်းပြောကြားခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်ကို၃ရက်ကြာအလဲပတ်ရောက်ရှိနေတဲ့ဝန်ကြီးတာရိုကိုနိုဟာကောက်ဆက်စပဇာမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုလည်းတွားရောက်လေ့လာခဲ့ပါတယ်။ဂျပန်နိုင်ငံသားဝန်ကြီးတာရိုကိုနိုဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံပြီးရခိုင်ပြည်ပခန့်ကိုကူညီဖြည့်ရှင်ပေးအပါအဝင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေနဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းတွေမှာဂျပန်ကကူညီပေးသွားမယ့်အရေးတွေကိုဆွေးနွေးခဲ့ကြကြောင်းမြန်မာနိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ထားပါတယ်။ဒုက္ခသည်တွေဌာနေပြန်လာနိုင်ရေးပြင်ဆင်မှုတွေနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားဆွေးနွေးမှုတွေဟာတိုးတက်မှုရှိကြောင်းမြန်မာနိုင်ငံရဲ့ဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကောင်းဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံတဲ့မှာဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတနင်္လာနေ့မှာပြောခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ဌာနအမြဲ ရန်အတွင်းဝဦးမြင့်သူနှင့်အဖွဲ့ဟာကောက်ဆစ်ပဇာကကုတုပလောင်ဒုက္ခသည်စခန်းအတွင်းမှာရှိတဲ့ဒုက္ခသည်ခေါင်းဆောင်အနေနဲ့လည်းတွေ့ဆုံပြီးဒုက္ခသည်တွေနေရာပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးမှုတွေဆက်လက်ပြုလုပ်သွားမယ်လို့ပြောပါတယ်မြန်မာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်ကိုနေရာကြာတွားရောက်ခဲ့တာဖြစ်ပါတယ်
အမေရိကန်နဲ့တရုတ်နိုင်ငံကဆစ်ဆက်ညှိနှိုင်းသူတွေရဲ့နောက်ဆုံးအကြိမ်ဆွေးနွေးမှုတွေရှန်ဟိုင်းမြို့မှာဒီကနေ့ဆုံးသတ်ခဲ့ပြီးအမေရိကန်မှာစက်တင်ဘာလလည်းဆက်လက်ဆွေးနွေးဖို့လည်းသဘောတူလိုက်ကြပါတယ်။အမေရိကန်သမ္မတအင်ပီရိုကတော့ဆွေးနွေးမှုတွေကအပြုသဘောဆောင်ချောင်းပြောခဲ့တယ်လို့နည်းပညာတွေအတင်းကျပ်လွှဲပြောင်းခိုင်းတဲ့ကိစ္စညာနာဥစ္စာမူပိုင်ခွင့်နောက်ကင်းသွင်းကုန်ကွင်းကွင်းလွှတ်ခွင့်နဲ့စက်ပြိုးရေးထွက်ကုန်ကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းပြောပါတယ်။ဒီအစိုးရရဲ့ရှင်းဝါသတင်းဌာနကလည်းဆွေးနွေးမှုတွေကပွင့်လင်းပြီးပြည့်စုံမှုနဲ့အပြုသဘောဆောင်ချောင်းပြောခဲ့တာပါ။ဒီနိုင်ငံရဲ့ပြည်တွင်းလိုအပ်ချက်အရအမေရိကန်လေယာထွက်ကုန်တွေကိုတိုးမြင့်ဝယ်ယူရေးကိစ္စဆွေးနွေးခဲ့တယ်လို့လည်းဖော်ပြထားပါတယ်။အမေရိကန်နဲ့တရုတ်ကိုယ်စားလှယ်မနေ့ကအလုပ်သဘောညစာစားခဲ့ကြတယ်လို့ဒီနေ့နေတူရလောက်ကိုလည်းဆွေးနွေးညှိနှိုင်းခဲ့ကြပြီးနောက်မှာတော့အမေရိကန်ကိုယ်စားလှယ်နေရာပြောင်းမှုနေစိတ်ကိုသွားခဲ့ကြတာပါ။ရှန်ဟိုင်းမြို့မှာအမေရိကန်ကိုယ်စားလှယ်အင်္ဂါနေ့ကရောက်လာချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့2020ပြည့်ရွေးကောက်ပွဲနောက်ပိုင်းကုန်သွယ်ရေးဆွေးနွေးညှိနှိုင်းမှုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံကိုသတိပေးပြောဆိုခဲ့ပါတယ်။ချိန်နောက်မှရလာမယ့်သဘောတူညီချက်ဟာမြန်မြန်ဆန်ဆန်ရမယ့်သဘောတူညီချက်လောက်ကောင်းနိုင်မှာမဟုတ်ဘူးဆိုပြီးသတိပေးပြောခဲ့တာပါ။သမ္မတရွေးကောက်ပွဲမှာနောက်တစ်ချိန်ပြန်အနိုင်ရခဲ့မယ်ဆိုရင်ဆွေးနွေးညှိနှိုင်းမှုပိုပြီးခက်ခဲလာနိုင်တယ်လို့သဘောတူညီမှုလုံးဝမရတဲ့အထိဖြစ်ကောင်းဖြစ်နိုင်တယ်လို့လည်း Twitter လူမှုကွန်ရက်ကနေသမ္မတထရန့်ကသတိပေးခဲ့ပါတယ်
။ဟောင်ကောင်ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့လူ20တဲ့မင်းရဲ့ကိုအဓိကယုံဖြစ်စေမှုဆွဆွဲကြတဲ့ဒီကနေ့ပို့ထုနေမှာယုံတင်တရားဆွဲဆိုလိုက်ပါတယ်။ဒါဟာပြီးခဲ့တဲ့လမှာစတင်ခဲ့တဲ့ဟောင်ကောင်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးအပြင်းထန်ဆုံးဆွဲချက်တင်တာလည်းဖြစ်ပါတယ်။ဆန္ဒပြသူတွေကိုထောက်ခံတဲ့သူတွေကလည်းမိုးတဲထန်စွာရောက်နေတဲ့ကြားကပဲတရားရုံးရှိမှစူဝေးရောက်ရှိလာပြီးတံပြန်ကြွေးကြော်ခဲ့ကြပါတယ်။ကိုယ်ပိုင်အုပ်ချုပ်ခွင့်တစ်စက်တစ်ပိုင်းရထားတဲ့ဟောင်ကောင်ကျွန်းပေါ်တရုတ်ပြည်မှကြီးရဲ့ဩဇာလွှမ်းမိုးမှုကိုဆန္ဒပြသူတွေကစန့်ကျင်နေကြတာဖြစ်ပါတယ်။အထူးကြုံဖြစ်စေမှုနဲ့တရားဆွဲဆိုထားတဲ့လူ44ဦးရှိသလိုတခြားလူတဦးကိုတော့ဒုတ်တွေဓာတ်တွေကင်ဆောင်မှုနဲ့ဆွဲချက်တင်ထားတယ်လို့ဟောင်ကောင်ရဲတွေတပ်ဖွဲ့ကအင်္ဂါနေ့နောက်ပိုင်းမှာပြောပါတယ်ဒီဆန္ဒပြပွဲတွေဟာလမ်းတွေကိုပိတ်ဆို့တာခြံဝင်းအကအယံတွေကိုချိုးဖျက်တာနဲ့လမ်းဆိုင်ဖို့တွေကိုဖျက်ဆီးတဲ့အပြင်ရဲအရာရှိတွေကိုဂဲတွေတန်ဒုတ်တွေတုံးပြီးတိုက်ခတ်ခဲ့တယ်ဆိုတော့ပြစ်မှုကျူးလွန်ခဲ့ကြောင်းတရားဥပဒေစိုးမိုးရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်
ဟုတ်ဒုနိညာပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလိုင်တို့ပြောပြပေးခဲ့တာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်။စီရဲတင်မာနေတဲ့ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်အတွင်းရန်ကုန်စစ်တွေကားလမ်းပေါ်မှာဒီမနေ့ဘုံနှလုံးကွဲခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူး။မနေ့ကလည်းမြို့နယ်၅မြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားမှာတိုက်ပွဲဆက်တိုက်ဖြစ်ပွားနေပါတယ်။ဒီအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ပက်ခွက်ကျေးရွာမြောက်ဘက်စစ်တွေရန်ကုန်ကာလမအပေါ်တိမနက်ပိုင်းမှာဘုံပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့ဒေသခံရွာသားတို့ကပြောပါတယ်
။ပုံမှန်ကျင်းနေတဲ့ဆုံးကဘောထောင်မှမလဲအဲဖုံးကျောင်းနေမှာဘုံပောက်ရွာနဲ့ပြောင်းကျန်တဲ့ဖုံးကျောင်းကျန်နေမှာအဲ့ဒါကားတွေကိုပိတ်ထားတယ်လေခဏလေးပိတ်တာတနားရီတော့
ဘုံပောက်ကွဲပြီးစစ်တွေရန်ကုန်ကာလတွင်ကားသွားလာမှုကိုယာယီပိတ်ထားတယ်လို့နေမြေခန့်လုံခြုံရေးသားဖွဲ့တွေကနေလမ်းတစ်လျှောက်နဲ့ကျေးရွာတွင်ရှာဖွေစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့သူကဆိုပါတယ်ဘုံနှလုံးပောက်ကွဲမှုမှာထိခိုက်မှုတွေမရှိပေမဲ့ဒေသခံရွာသားတွေအနေနဲ့စိုးရိမ်ထိတ်လန့်မှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်။မနေ့ကလည်းရတိတ်တောင်မြို့နယ်ကလားချောင်းကျေးရွာကြားနဲ့မယူရှင်မနှက်ကွန်းနီးမှာပြစ်ခတ်တံကြားနေရတယ်လို့ကလားချောင်းကျေးရွာအုပ်ချုပ်ရေးမှူးဦးလှရွှေကပြောပါတယ်
။ကျွန်တော်တို့ရွာအလောင်းတမိုက်ဂျိုဂျိုခမတတော်ရှိတယ်။မယူရှင်မနဲ့မနီးမဝဲဖို့နောက်ဘက်ကိုကြားတယ်လေ။အဲ့ဒီတခါထိုက်ကဘာကောင်တခုတို့ကြားတယ်ပါကြောင်ကြတော့ကျွန်တော်တို့ရွာလေးစုတော့တာပဲဒိန်းနဲ့ပေါကြီးတို့ကျွန်တော်တို့ပိုက်တာတော့စေမင်းခံလိုက်ကြတယ်လက်နာကြီးကြီးကတော့ငေါငေါကြတယ်လက်နာကြီးကတော့ခံမလို့မရဘူး
တိုက်ပွဲဖြစ်ပွားစဉ်မှာကလားချောင်းကြီးရွာသားတွေကလည်းတချမ်းနီးဆက်ရရွာတွေဘက်ကိုသိမ်းရှောင်နေရတယ်လို့ကြီးရွာအုပ်ချုပ်ရေးမှူးကပြောပါတယ်ဒီရတိတ်တာမြို့နယ်ကလားချောင်းကျေးရွာနီးဖြစ်ပွားတဲ့တိုက်ပွဲမှာရခိုင်လက်နက်ကိုင်အေအေဖွဲ့ကနေတိုက်ခတ်ခဲ့တာလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခတ်ကပြောပါတယ
်ဇူလိုင်လ30ရက်နေ့မှာပဲနေ့လယ်2နာရီ30မိနစ်ချိန်မှာဒီရတိတ်တော်မြို့နယ်ကလားချောင်းရွာနဲ့ဒီမကြီးချောင်းရွာကြားမှာအင်အား80လောက်ပါတဲ့ဗမာစစ်ကြောင်းကိုဒီကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့ဟိုကြားပြတ်တိုက်ခတ်ခဲ့တာရှိဒီမနေ့အနေငယ်တိုက်ပွဲဖြစ်တဲ့ဆိုပေမဲ့လို့ရန်သူဘက်ကနေပြီးတော့5ဦးကြာဆုံးပြီးတော့ဒဏ်ရာရတဲ့သူတွေလည်းအများအပြားရှိတယ်ဗျ
မနေ့ကတရက်ထဲမှာပဲရတိတောင်ဘူဒီတောင်မြောက်ဦးကြောက်တော်နဲ့ချင်းမြင့်နယ်ဗလဝမြို့နယ်ထဲမှာတိုက်ပွဲ900ရာဖြစ်ပွားခဲ့ကြောင်းခိုင်ဒုက္ခကဆက်ပြောပါတယ်။
38年的门内古那一老马，不地道，我们的朋友来源那里开土包药家嘛，因阿款的是老西的地，爸妈是大约是讲的苦，就那罗的看家多，不干的遇到家家在开些的西的，然后的苦噶，讲多牛内的来买药那新冲药家嘛，因阿娘阿是老西的，爸妈是讲的，就那罗的看家多干的家家在开些的西的。 苗苗呢？奥特干呢？的不约没有要加嘛？不嘛是讲我，就那罗的看家都不干的，遇到家家在开开的系列。然后呢？那个罗，本来我们呢也吃白嘛，哎的嘛，就那罗的看家都我，头先先不对，老年的，人都是讲我，就那罗的看家都也是那把，他不这个都要避开开的系列，哎的嘛，人都这个动物加送了我呢。
မနေ့ကလည်းဘူရီတောင်မြို့နယ်ဥယင်တာကြေးရွာဘက်မှာတိုက်ပွဲဖြစ်ပွားမှုမရှိခဲ့ပေမဲ့မြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ကတ်မှုတွေရှိနေစေလို့သူကဆိုပါတယ်။ဒီတိုက်ပွဲတွေတွင်မြန်မာစစ်တပ်ဘက်ကစေဦးထက်မင်းနဲ့ကြာဆုံးခဲ့တယ်လို့အေအေဘက်ကပြောဆိုနေပြီးတိချာတီမပြုတ်နိုင်သေးပါဘူး။မနေ့ကနဲ့ဒီကနေ့ဘုံပောက်ပွဲမှုနဲ့တိုက်ပွဲအခြေအနေကိုသိရှိဖို့တမတော်သ
မလေးတော့တော့ဖုန်ကိုလိုက်တက်မှာဖြစ်ပြမှုဖြစ်ခဲ့တာလေးရှိတယ်။အဲနေပြည်တော်ကညနေပိုင်းအချိန်ပေါ့။မဖက်ထိခဲ့ကြဆုံးဘူး။ထိခဲ့တိုင်းရရှိမှုတော့မရှိပါဘူး။ကျောင်းဦးကျောက်တော်ဘက်မှာကျောက်တော်ဘက်မှာတော့မနေ့ပိုင်းမှာကျွန်တော်တင်ရှိခဲ့တာရှိပါလား။အဲ့မှာလည်းကျွန်တော်တစ်ခါထိခိုက်အားရရှိမှုမရှိပါဘူး
။ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေကြေပြန့်စွာဖြစ်ပွားနေပြီးဒေသခံကြေးရွာသား9,500ကျော်ဟာလည်းစစ်ဘေးသိမ်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ကွင်းဆက်သွယ်မေးမြန်းသတင်းပို့ထားတာပါ။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတပုတ်ကိုထုတ်လွှင့်ပေးပါဦးမယ်။မြန်မာနိုင်ငံဆိုင်ရာ American တန်ယုံ Facebook လူမှုကွန်ရက်ပေါ်မှာတင်ထားတဲ့စာတစ်ခုမှာဗုဒ္ဓရုပ်ပွားတော်လို့ဖော်ပြထားတဲ့ပကြီကားတစ်ခုနဲ့ပတ်သက်လို့ဝေဖန်ကန့်ကွက်မှုတွေရှိနေချိန်မှာအမျိုးသားရေးဝါဒီဦးဆောင်ဆရာတော်တပါးကတန်ယုံကိုတရားစွဲမယ်လို့ဆိုပါတယ်။ American တန်ယုံဘက်ကတော့ဒီ post ကိုလူမှုကွန်ရက်ပေါ်ကနေပြန်ဖြုတ်ချထားတယ်လို့ဒီဖော်ပြချက်ဟာဘာသာရေးအရထိခိုက်စော်ကားလူတွေသဘောမဟုတ်ဘူးလို့ဖြေရှင်းချက်ထုတ်ထားပါတယ်။ဒီကြောင်ကို VUE မြန်မာပိုင်းသတင်းတော့ကိုထဲအောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံဆိုင်ရာ American တန်ယုံလူမှုကွန်ရက်ဆာမျက်နှာမှာဗုဒ္ဓရုပ်ပွားတော်ပကြီကားကိုမျက်နှုတ်နှာခေါင်းစီးတက်တဲ့ပုံတင်ခဲ့လို့မကွေးကျောင်းနဲ့ဆရာတော်က American တန်မကြီးပါဝင်ပကြီဆရာနဲ့လူမှုကွန်ရက်မှာတင်ခဲ့တဲ့လူတွေကိုတာလန်လာညှို့နှက်စီမှုနဲ့တရားရုံးဥတိုက်လျှောက်သွားမယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့မကွေးကျောင်းနဲ့ဆရာတော်ဥပမောခကအခုလိုမိန့်ပါတယ်။
ဘုန်းကြီးတို့ရဲ့ဗုဒ္ဓဘုရားပုံကိုအသက်ရှူကြည့်လာမျက်နှာမှာတတ်ထားတယ်အဲဒီမျက်နှာမှာတတ်ထားတဲ့ပုံဟာမိမသားတို့ဤအောက်ခံပုံနဲ့မှားနိုင်တယ်ရှင်ညိုရာပွဲရာကိုမဆောင်ဘူးမတမာသောအကြံဖြင့်ဗုဒ္ဓဘာသာကိုကျိုးနွမ်းအောင်လှုပ်ဆောင်နေခြင်းကြောင့်ဆရာတော်မအမေမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမသကောမာဖီရှင်နဲ့သကောမာဖီရှင်နဲ့တကွာအဲ့ဒီပကြီးကားကိုဆွဲတဲ့ပုဂ္ဂိုလ်အွန်လိုင်းမီဒီယာကိုတင်သောပုဂ္ဂိုလ်တို့ကိုမနက်ဖန်းကစေနာရီမှာကမာရတရားရုံးမှာကူရိုက်လျှောက်သွားမှာပါ
အခုလိုတရားရင်ဥတိုက်လျှောက်တာဟာသက်ဆိုင်ရာအစိုးရတာဝန်ရှိသူတွေပြင်သာသနာရေးဝန်ကြီးဌာနကမတားမြစ်တဲ့အတွက်ပြုလုပ်ရတာဖြစ်တယ်လို့လဲဆိုပါတယ်တရားရုံးကိုဥတိုက်လျှောက်မဲ့တရားလူဆရာတော်ဥပမောခဘက်ကတော့တောင်းပန်မယ်ဆိုရင်ခွင့်လွှတ်ပေးမယ်လို့ဆိုပါတယ
်တောင်းပန်တဲ့နေရာမှာပြီးမင်းတောင်းပန်ဖို့လို့မြမအသံပြင်ပဂျာနယ်တွေကနေပြီးတော့တောင်းပန်ရင်ဘုန်းကြီးတို့ကကျေနပ်နိုင်ပါတယ်နိုင်ငံရှိကြည်ကြပြမဲ့အရေးတွေကိုလည်းပဲအကြီးဆုံးမလိုလားပါဘူးတဦးနဲ့တဦးအမုန်းပွားမာတွေလည်းမလိုလားပါဘူ
းကျွန်မရှင်းနေရတယ်ဥပဒေထောက်ကူပြီးအတွက်ဥပဒေဦးကြီးကတော့အမေရိကန်တာမတ်ကြီးကိုတန်တမန်ကြီးလို့ခွင့်သဘောတူရတဲ့ကတရားစွဲဆိုလို့မရဘူးလို့ဆိုပါတယ
်တာမတ်ကြီးကတန်တမန်ထောက်ခွင့်လာထားတဲ့ပုံကိုဖြစ်တဲ့ကြောင့်မလို့တာမတ်ကြီးကိုတရားစွဲလို့မရပါဘူးခင်ဗျာအဲတရားရုံးကလည်းလက်ခံလို့မရှိပါဘူးအဲ့ဒါတော့အပြေချပါပဲခင်ဗျာတရားဥပဒေကမှန်တယ်ဆိုရင်တရားစွဲခွင့်တော့ရှိပါတယ်အော်ဒီကော့ဆော့အချင်းမော်လေကော့ဆော့အချင်းဘောဘောက်တွေရှိမော်ဆရာတန်မကြီးအတန်မကြီးလို့ခွင့်ပေးထားတဲ့ပုံစံလေးဖြစ်တယ်အော်ဒါလည်း post ကနေပြီးတော့အမေရိကန်နိုင်ငံကတင်ရတဲ့ဟာလေအဲ့ဒီကူလေဖေချလိုက်ပြီးဖြစ်တဲ့ကြတော့ဘလို့ဒီပေါ်မှာတရားစွဲဆိုတာအကြောင်းမပေါ်ပေါက်တော့ဘူးလို့ကျွန်တော်တို့ကတော့ယူလိုက်ပြီးစလို့ရတယ်အထူးသဖြင့်ကတော့
တမန်တင်လို့ခွင့်ရလုံးဝတရားရုံးကတောင်ပြေချမှာပြည်ကြပါလေလက်ခံလို့ပြရပါဘူ
းအမေရိကန်တန်ယုံဘက်ကတော့ဘာသာတရားတွေကိုထိခိုက်စေဖို့မဟုတ်ပဲတမာဝပုံဝင်ရှင်ထင်းနေရအတွက်လူငယ်တွေရဲ့လွတ်လပ်စွာပြောဆိုခွင့်ကိုဖော်ထုတ်ပေးတာလို့တန်ယုံပြောခွင့်ရအာရာနီမန်နွင်းကပြောပါတယ
် We've seen the news report and are following any ensuing developments. The United States respects all religions and cultures.
American ပြည်အောင်စုဟာအားလုံးသောကိုးကွယ်တဲ့ဘာသာအသီးသီးနဲ့ယဉ်ကျေးမှုတွေကိုလေးစားပါတယ်။အခုပြောနေတဲ့ပကြီကားချက်ဟာကိုယ်အတိုင်းဝိုင်းတွင်လေးရုညဉ့်ညမ်းမှုမျိုးလိုကိစ္စရပ်တွေအပေါ်လူငယ်အမှုပညာရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုထုတ်ဖော်ပြတာတဲ့နှစ်နိုင်ငံအမှုပညာပူးပေါင်းဖလှယ်ရေးအစီအစဉ်တွေအများကြီးတွေကတခုဖြစ်ပါတယ်။ American တန်ယုံအနေနဲ့ကတိကအောက်ဖြစ်အောင်လုပ်ဖို့ရည်ရွယ်ချက်မရှိပါဘူး။ကျမတို့အနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်အခိုင်အမာရပ်တည်ကြပါတယ်။မူလရည်ရွယ်ချက်ဖြစ်တဲ့ဒီပကြီးပြဝဲကနေပတ်ဝန်းကျင်ထိန်းသိမ်းရေးပြဿနာတွေအတွက်ဆွေးနွေးစရာအကြောင်းအရာတွေထွက်ပေါ်ကောင်းထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်ပါတယ်။ကျမတို့အနေနဲ့အားလုံးသောကိုယ်ဝယ်တဲ့ဘာသာအသီးသီးနဲ့ယဉ်ကျေးမှုတွေကိုလေးစားတဲ့အကြောင်းထပ်လောင်းပြောရင်လည်းမြန်မာပြည်သူတွေနဲ့အမေရိကန်ပြည်သူတွေအကြားချစ်ချည်ရင်းနှီးမှုတိုးတက်စေဖို့ဆိုတာကကျမတို့ရဲ့ရည်မှန်းချက်ပဲဖြစ်ပါတယ်ရှင်
။အခုလ26ရက်နေ့ကမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံးလူမှုကွန်ရက်ဆာမင်နာမှာမြန်မာလူငယ်တွေရဲ့အတန်ကိုဖော်ကျူးထားတဲ့ inside out အမီရပကြီးပြပွဲကိုကြေညာတဲ့ဓာတ်ပုံမှာအခုလိုပုံတင်ပြီလို့ဖြစ်ပါတယ်ဓာတ်ပုံတင်ပြီးမကြခင်မှာပဲတန်ယုံဘက်ကတော့ဖြုတ်ချခဲ့ပါတယ်2015ခုနှစ်တုန်းကလည်း V Gusto ဘားဆိုင်ဟာဘုန်းနဲ့ရပွားတော့ပုံမှာနှကြက်တက်တဲ့ပုံနဲ့ကြေညာပြီလို့စိုင်းမန်နေဂျာဖြစ်တဲ့နယူးဇီလန်နိုင်ငံသားတူနဲ့မြန်မာနိုင်ငံသားနှစ်ဦးကိုသာသနာညှိနှိုင်းဆွေးမှုပုံမှာအပြင်ဒေသနာအမိန့်ကိုဖောက်ပြက်ကျူးလွန်နေဆိုပြီးတရားစွဲဆိုခံခဲ့ရပြီးတော့ထောင်ဒဏ်2နှစ်နဲ့6လအမိန့်ချမှတ်ခံခဲ့ရပါတယ်ခင်ဗျာ
ကိုထဲအောင်ခံတဲ့ရင်ပြပို့ထားတာပါရှင်။သောတာရှင်တို့ခုနဆင်းနေကြရတာက VOA မြန်မာပိုင်းရဲ့ပုဒ်ထူးညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်။ကချင်စစ်ဘေးရှောင်ပြည်သူများကူညီကယ်ဆယ်ရေးကော်မတီနဲ့အမျိုးသားပြည်လဲတင့်မြင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC တို့နေပြည်တော်မှာဒီရက်ပိုင်းတွေ့ဆုံပြီးအစိုးရဘက်ကပုံမှန်အထောက်ပံ့ပေးသွားဖို့နဲ့တခြားအချက်တချို့ကိုညှိနှိုင်းနိုင်ခဲ့ပါတယ်။ဒါဟာကချင်လက်နက်ကိုင်တပ်ဖွဲ့ KIA နဲ့တပ်မတော်တကြောပြင်စစ်ရှင်းနှစ်ဖြစ်ပြီးတဲ့နောက်ပိုင်းမှာဒုက္ခသည်တွေရေးနဲ့ပတ်သက်ပြီးတော့တိုးတက်မှုတစ်ခုလို့စစ်ရှောင်အရေးကူညီဆောင်ရှောက်တဲ့အဖွဲ့အစည်းတွေကပြောပါတယ်။ဒီအကြောင်းကိုစုံစမ်းမေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြပေးပါမယ်ရှင်။
ကချင်စစ်ရှောင်တွေနေရပြန်နိုင်ဖို့အစိုးရကိုယ်စားလှယ်အမျိုးသားပြည်လဲတင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC နဲ့ကချင်စစ်ရှောင်ပြည်သူများကူညီကယ်ဆယ်ရေးကော်မတီ KHCC တို့ဇူလိုင်24ရက်ကနေပြည်တော်မှာညှိနှိုင်းကြပြီးအဲ့ဒီမှာအစိုးရဘက်ကစစ်ရှောင်တွေကိုလာစင်ထောက်ပံ့ဖို့အတွက်နှစ်ဖက်ညှိနှိုင်းနိုင်ခဲ့ပါတယ်။ဒါဟာနှစ်ဖက်သုံးချိန်မြောက်ဆွေးနွေးပြီးမှရလဒ်ကောင်တစ်ခုဖြစ်တယ်လို့ KHCC ရဲ့အတွင်းရေးမှူးဦးဖော်ရန်ခါလီက VOA ကိုပြောပါတယ်
ဟုတ်ပါလေအခုကအစိုးရကနေပြီးတော့သူတို့လည်းဟိုတကယ်တည်ဝင်ဟိုအခုပြန်လဲချက်ရှိတယ်လို့ကျွန်တော်တို့ယူဆတဲ့နေရာလေးဒီမှာလည်းတို့လာရောက်တွေ့ဆုံတာတို့ဟိုပြည်ထောင်စုအဆင့်ကဟိုဒုတိယဝန်ကြီးတို့ပါတို့ဒီလုပ်ငန်းကော်မတီတွေဒီကိုယ်စားလှယ်ဒီလည်းပါပြီးတော့အဲ့မှာတကယ်ဟိုတာဝန်ပေးရတဲ့တမန်တော်ယူကနေပြီးတော့တာဝန်ပေးရတဲ့ဟိုကိုယ်စားလှယ်ဒီလည်းဟိုလာရောက်ဆွေးနွေးပြီးတော့နေရာပြန်နေအတွက်တရားစစ်တီရှိနိုင်အောင်ကျွန်တော်တို့တွေ့ဆုံဖို့လုပ်တဲ့အပိုင်လေးတွေရှိတာတော့ဒါလေးလည်းဟိုကောင်းတဲ့ရလဒ်တစ်ခုလို့ကျွန်တော်တို့ကဟိုမြင်ပါတယ်ခင်ဗျာ
အခုလာမယ့်ဩဂုတ်လကစပြီးစစ်ရှောင်စကန်းနေမှာအကူအညီစပေးနိုင်မှုခံမှန်းထားပြီးစားဝတ်နေရေးအပြင်ပညာရေးအထောက်ပံ့တချို့ကိုလည်းပေးသွားမယ်လို့ဆိုပါတယ်ပြီးတော့ဒုတိယအဆင့်အနေနဲ့စစ်ရှောင်တွေနေရပြန်နိုင်မှုအစိုးရအဖွဲ့နဲ့ KHCC ပေါင်းပြီးဩဂုတ်လပထမပတ်မှာစစ်စင်ရေးမရှိတဲ့ရွာ24ခုကစစ်ရှောင်စကန်းနေမှာသူတို့သဘောထားတွေကိုမေးမြန်းသွားဖို့လည်းရှိပါတယ်စစ်ရှောင်တွေနေရပြောင်းဖို့ဆိုရင်သူတို့ရဲ့စားဝတ်နေရေးနဲ့လုံခြုံရေးကိုအစိုးရကအာမခံပေးနိုင်ဖို့အရေးကြီးရလို့ကချင်လူငယ်များအဖွဲ့ရန်ကုန်ရဲ့ပြောရေးဆိုခွင့်ရှိသူ B. Esther Zeno ကပြောပါတယ်
။အစိုးရအနေနဲ့ထောက်ပံ့မယ်ဆိုတဲ့ဟာတော့ agenda အစ်စ်ဖြစ်တယ်ပေါ့နော်။အဲဒီကိစ္စနဲ့ပတ်သက်ပြီးတော့ GST တွေကတော့ညွန်ခဲတဲ့နှစ်တည်ကလေးကသူတို့တောက်လျှောက်ဒါကိုဟို advocate လုပ်နေခဲ့တာပေါ့နော်။သူတို့စားပြီးတော့မှစဉ်းစားလာရဆိုလဲဒါကောင်းတဲ့အခြေအနေတစ်ခုဖြစ်တယ်ဟိုအနည်းဆုံးတော့သူတို့ဒီ၈နှစ်အတွဲမှာ IDB ရှိတယ်ဆိုတာကိုဒါသူတို့ဥပဒေဒီကချင်ဘက်က IDB ကိုတရားဝင်အတိအမှတ်ပြုလိုက်တဲ့သဘောလဲတက်ရောက်တယ်ပေါ့နော်ကျွန်မအမြင်ကတော့ဟုတ်
NRPC နဲ့ KCC တွေ့ဆုံခဲ့ရဒါတတိယအကြိမ်ဖြစ်ပါတယ်2017ကနေပြန်ပြီးဖြစ်ပွားလာတဲ့ကချင်လက်နက်ကိုင် KIA နဲ့တပ်မတော်ကြားတိုက်ပွဲကြီးကြောင်းကချင်နဲ့ရှမ်းမြောက်မှာစစ်ဆောင်တပ်သိမ်းဝန်းကျင်ရှိပြီးသူတို့နေရပြန်နိုင်ဖို့ KHCC ကဦးဆောင်ညှိနှိုင်းကြိုးစားနေရလဲဖြစ်ပါတယ
်ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကအစပုဂံဒေသကိုကမ္ဘာရင်ကျင်းမှုအငွေနှစ်စည်းရင်းဝင်အဖြစ် ကုလသမဂ္ဂလက်အောက်ခံ UNESCO ကအသိမှတ်ပြုလိုက်တဲ့ကိစ္စအစိုးကန့်ကွက်တန်တွေ၆ခန့်တန်တွေကြဲကြဲလောင်လောင်ကြားကြပါရယ်မြန်မာနိုင်ငံမှာပြန်လည်သိမြက်ရေးအမုန်းစကားတွေမပြန့်ပွားရေးလူမှုဥတိုင်းဝိုင်းအကြာတဟဇာတဖြစ်ရေးလှုပ်ဆော်လှုပ်ရှားတဲ့ကြားမှာပဲနိုင်ငံရေးလူမှုရေးဘာသာရေးယုံကြည်မှုတွေမတူတဲ့အပေါ်မှာပြင်းပြင်းထန်ထန်သဘောထားကွဲပြားကြတာဘာကြောင့်များပါလဲသဘောထားကွဲပြားမှုတွေကြီးထွားမလာအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ဈေးပညာဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးကြပါမယ်။မြပြားယောဂါကိုအစွမ်းထက်ဆုံးစီးပွားတွေနဲ့ကုသပေးနေကြတာမှာအရှိတောင်အာရှဒေသတချို့မှာအခုထိရောက်မှုမရှိတော့တဲ့အတွက်ဒါကိုအလျင်မြန်ပြောင်းလဲဆောင်ရွက်ခြင်းမရှိရင်ကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေဆက်ရောက်နိုင်တယ်လို့သိပ္ပံပညာရှင်တွေကသတိပေးနေပါတယ်ကမ္ဘောဒီးယား၊လာအို၊ထိုင်းနဲ့ဗီယက်နမ်တို့မှာအဓိကကျတဲ့စီးပွားတွေကိုပေါင်းဆက်သုံးဆွဲနေပေမဲ့မြက်ဖြားယောဂါကိုတည်ဆောင်တဲ့ကပားပိုးတွေဟာစီးတံကိုခန္ဓာရင်ပို့ပြီးတော့ရှိလာတဲ့အကြောင်းထိုင်းနိုင်ငံမဟီဒိုတက်ကသူနဲ့ဗြိတိန်အောက်စ်ဖို့တက်ကသူတို့ကသုတေသီတွေပြုစုထားတဲ့အစီရင်ခံစာကိုစီးပညာရှင်တွေတစ်စောင်မှဖော်ပြထားပါတယ်။ဟင်နရီရစ်ချ်ဝဲလ်သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်။
လူကိုသေစေနိုင်တဲ့အထိပြင်းထန်တဲ့ငှက်ဖျားယောဂါကိုသယ်ဆောင်လာတဲ့ Plasmodium falciparum ဆိုတဲ့ကပ်ပါးကောင်တွေဟာငှက်ဖျားဆေးတွေထဲမှာအပြင်းဆုံးဖြစ်တဲ့ DHA peparaquin ဆိုတဲ့ဆေးကိုခန္ဓာရည်ရှိလာနေပြီလို့အစီရင်ခံစာမှာဖော်ပြထားပါတယ်။အရှိတောင်အာရှတိုက်အတွင်းကဒေသတချို့မှာအဲ့ဒီဆေးမတိုးတဲ့နှုန်းက90ရာခိုင်နှုန်းလောက်ရှိတယ်လို့ဆိုပါတယ်။ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံအရှေ့မြောက်ပိုင်းဒေသတွေမှာဆေးရဲ့အာနိသင်မစွမ်းတော့တဲ့အပြင်ယောဂပိုးပြန့်ပွားအောင်အထောက်အကူပြုတဲ့အဆင့်ဖြစ်လာနေတာကြောင့်ဒီဆေးကိုလုံးဝမသုံးသင့်တော့ဘူးလို့အစီရင်ခံစာပြုစုသူတွေကပြောပါတယ်။ဒါကြောင့်ကုထုံးသစ်ကိုစဉ်းစားသင့်နေပြီလို့ဒေါက်တာစတာဂျစ်မော့စချိုစ်လိုငါဖျားယောဂပညာရှင်တွေကပြောပါတယ
် It might be opportune at this point in time to explore whether or not we should bring together different
ပြဿနာပေါ်ပြီးမကြည့်ထွားခင်ဒီယောဂါကိုကုသနိုင်မယ့်ဆေးဝါးအသစ်ကိုရှာဖို့အခုကအချိန်ကောင်းပါဒါမှလည်းတကယ်ဖြစ်လာရင်မတူတဲ့ဆေးဝါးတွေနဲ့ပေါင်းဆက်ကုသနိုင်မယ့်နည်းလမ်းရှိနေမှာဖြစ်ပါတယ
်ဒါကြောင့်ဒေတာတွေမှာဖြစ်နေတဲ့ falciparum ငါဖျားယောဂပိုးကိုအလင်းအမြန်နှိမ်နှင်းဖို့လိုအပ်နေကြောင်းသုတေသီတွေကပြောကြားလိုက်ပြီးအဲ့ဒီလိုအခြေအမီမလုံနိုင်ရင်တခြားအာရှနဲ့အာဖရိကတိုက်ဒေသတို့ကိုယောဂပိုးအလင်းအမြန်ကူးစက်ပြီးကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေဖြစ်နိုင်တယ်လို့နော်သမ်ဘရီယာတက္ကသိုလ်ကဒေါက်တာစတာဂျစ်မော့စ်ချိုးစ်ကပြောပါတယ
် All it takes is a ship with infected individuals or pull the water where the mosquitoes are
ယောဂပြန်နံမှုကကူးစက်နေတဲ့လူတယောက်ဒါမှမဟုတ်ချင်းတွေရှိနေတဲ့ရေအိမ်တစ်ခုပဲလိုပါတယ်အဲဒီကနေအာဖရိကတိုက်ကိုရောက်သွားပြီးယောဂပိုးခြေကုပ်ယူသွားမှာပါဖြစ်နိုင်ခြေရှိတာကတော့အာဖရိကတိုက်မှာနေသူတွေကကောင်းမွန်တဲ့ကျန်းမာရေးဆောင်ရှောက်မှုလွတ်ဆောင်ရာကဒီကပ်ပါးကောင်တွေဟာဆေးမတိုးတဲ့အဆင့်ရောက်သွားမဲ့အနေအထားမျိုးပ
ါလက်ရှိမှာတော့အာဖရိကတိုက်ကနိုင်ငံတချို့မှာကာကွယ်ဆေးကိုစမ်းနေကြပါပြီဒါပေမဲ့ DHA peparaquin လို့ငှက်ဖျားဆေးတွေဟာအထူးသဖြင့်ဆင်းရဲပြီးကျန်းမာရေးဆောင်ရှောက်မှုအားမကောင်းတဲ့နေရာတွေမှာမရှိမဖြစ်လိုအပ်နေစေပါကမ္ဘာလုံးတိုင်းတာနဲ့ငှက်ဖျားယောဂါတိုက်ဖျက်မှုဟာလည်း2014ခုနှစ်ကစလို့ကျဆင်းလာနေပါတယ်။2019ခုနှစ်အတွင်းငှက်ဖျားဖြစ်တဲ့လူ219သန်းရှိခဲ့တာမှာ 4,350 သေဆုံးခဲ့ပြီးအများစုဟာဆာဟာရာတဲကန်ဒါရတောင်ပိုင်းအာဖရိကတိုက်ကအသက်5နှစ်နဲ့အောက်ကလေးငယ်တွေဖြစ်တယ်လို့ဆိုပါရခင်ဗျာ
။ကိုဇော်ဝင်းလှိုင်ပါရှင်။ဒီကနေ့တွေ့သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ
ီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ1925နဲ့32တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ခန်းတွေမှာမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့ဥကျော်စန်တာရဲ့မြန်မာရေးသုံးသပ်ချက်မှာတော့မြန်မာနိုင်ငံမှာအခုလက်ရှိ NLD အစိုးရခေတ်ကျင့်သုံးနေတဲ့ဒီမိုကရေစီနဲ့လွတ်လပ်ပြီးစ10နှစ်တာရှင်သန်ခဲ့တဲ့ဒီမိုကရေစီတို့ဟာဘာတွေတူညီပြီးတော့ဘာတွေခြားနားပါသလဲဆိုတာကို
အဲဟိုကတော့နိုင်ငံတည်ထောင်မှုလုပ်ထားတဲ့ဥပဒေကိုဗျာဆိုတော့စပြီးတော့ညွန်လင်းချက်တွေအများကြီးရှိတာပေါ့ဗျာအခုလက်ရှိဥပဒေကတော့
မြန်မာရေးသုံးသပ်သူဒေါက်တာဦးအောင်ခင်နဲ့ဥကျော်စန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်အစီအစဉ်နောက်ပိုင်းမှာတပတ်တွင်းအကစားသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားပါမယ်အခုအရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ရပါမယ်။သွေးတို့ရောဂါဖြစ်ပွားမှုအရေးအတွက်များပြားနေပြီးတော့နောက်ဆက်တွဲဆိုးကျိုးတွေကိုခံစားနေကြရတာကြောင့်သွေးတို့ရောဂါဝေဒနာရှင်တွေအနေနဲ့သွေးပေါင်မှန်မှန်ချိန်ပြီးသွေးတို့ကျဆီးတွေကိုလည်းမိမိသဘောနဲ့အတိုးလျှော်မလုပ်ဖဲနဲ့နားလည်တက်ကြွတဲ့ဆရာဝန်တွေနဲ့ပြသတိုင်ပင်ပြီးဆရာဝန်ညွှန်ကြားချက်အတိုင်းလိုက်နာဆောင်ရွက်တဲ့အကြောင်းကိုဒေါက်တာတန့်စောကစူးစီးတင်ပြပေးထားပါတယ်ရှင်။
သွေးတို့ယောဂါဟာမြန်မာပြည်သူတွေရဲ့ကျန်းမာရေးအခန်းကဏ္ဍမှာအဖြစ်များတဲ့ယောဂါတွေထဲကယောဂါတစ်ခုလို့ဆိုရမှာပါ။မြန်မာနိုင်ငံသားတွေမှာယောဂါဖြစ်ပွားမှုရဲ့30ရာခိုင်နှုန်းနီးပါးဟာသွေးတို့ယောဂါဖြစ်နေတာကိုလည်းတွေ့ရှိထားကြပါတယ်။သွေးတို့ယောဂါဖြစ်ပွားမှုအရေးအတွက်မြန်မာနေပြီးကုသမှုကိုစနစ်တကျမခံယူတဲ့သူတွေဟာနောက်ဆက်တဲ့ယောဂါမျိုးစုံကိုကြုံတွေ့ခံစားနေကြရတာကြောင့်သွေးတို့ယောဂါရှိတဲ့သူတိုင်းဟာခင့်မိတဲ့ကုသမှုနည်းလမ်းတွေနဲ့စနစ်တကျကုသမှုခံယူဖို့လိုတယ်လို့မြန်မာနိုင်ငံဆရာဝန်အသင်းဒုတိယဥက္ကဋ္ဌဖြစ်သူပမောက်ခဒေါက်တာဦးအေးအောင်ကအခုလိုပြောပါရယ
်ယောဂတိုင်းကတော့အရေးပါတာပေါ့ဒီကြားထဲမှာသွေးတိုးယောဂါကတော့เนาะပြည်သူလူထုအတွက်အရေးကြီးတဲ့ယောဂါတစ်ခုထဲမှာပါပါတယ်သွေးတိုးယောဂါကြောင့်နောက်ဆက်တွဲဖြစ်လာရတဲ့အကျိုးဆက်တွေတဲမှာဟလာလေဖြတ်တာတို့နှလုံးယောဂါတို့အသေးယောဂါကြောက်ကတ်ယောဂါတွေပါဖြစ်တဲ့အတွက်ကြောင့်မလို့ဒီယောဂါဒီကြိုတင်ကာကွယ်နိုင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ကောင်းပါတယ်သွေးတိုးယောဂါကိုဖြစ်လာတဲ့အခါမှာလည်းထိတိယောက်ယောက်ခင်မီနီးတွေနဲ့စနစ်တကျကုမယ်ဆိုရင်เนาะအသက်ဆုံးရှုံးမှုတွေမလို့လားအဖေနဲ့ရရှိမဲ့မကောင်းတဲ့ဆိုးကျိုးတွေကိုကာကွယ်နိုင်မယ်လို့ထင်ပါတယ
်ယောဂါမျိုးစားတွေကိုအစုခွဲကြည့်လိုက်မယ်ဆိုရင်တဦးကနေတဦးကိုကုဆတ်နိုင်တဲ့ယောဂါအမျိုးအစားနဲ့မကုဆတ်နိုင်တဲ့ယောဂါအမျိုးအစားဆိုပြီးအုပ်စုကြီးနှစ်စုကိုတွေ့ရမှာပါသွေးတိုးယောဂါဟာမကုဆတ်နိုင်တဲ့ယောဂါအမျိုးအစားအုပ်စုကြီးထဲမှာပါဝင်ပါတယ်ကျမကြီးဆောက်ရှောက်မှုနီလန်းတွေတွတ်တက်ကောင်းမလာပြီးလူတွေရဲ့နေထိုင်မှုဘဝပုံစံတွေပြောင်းလဲလာတာကြောင့်ကုဆတ်နိုင်တဲ့ယောဂအမျိုးအစားဖြစ်ပွားမှုလုံးယွံနေသွားပြီးမကုဆတ်နိုင်တဲ့ယောဂအမျိုးအစားဖြစ်ပွားမှုလုံးတွေဟာတဖြည်းဖြည်းများပြားလာနေတာကိုတွေ့ရပါတယ်။မကုဆတ်နိုင်တဲ့ယောဂအမျိုးအစားအုပ်စုထဲမှာပါဝင်တဲ့သွေးတို့ယောဂဟာနောက်ဆက်တဲ့ပြဿနာမျိုးစုံတွေလည်းဆက်နွယ်နေတာကြောင့်သွေးတို့ယောဂကောက်ရဲ့ကုသမှုတွေကိုတိုးမြင့်လှုပ်ဆောင်သွားဖို့လိုတယ်လို့မြန်မာနိုင်ငံဆေးပညာရှင်အဖွဲ့ဥက္ကဋ္ဌဖြစ်သူပေါမောက်ခဒေါက်တာဦးနေဝင်းကပြောပါတယ်။
ယောဂါတွေမျိုးစုံရှိတယ်ပေါ့နော်အုပ်စုကြီးကနှစ်ခုပဲရှိတယ်တစ်ခုကတော့ကုဆက်ယောဂါခေါ်တာပေါ့နော်ယောဂါပိုးတွေအကြောင်းဖြစ်တာနောက်တစ်ခုကတော့ကုဆက်ချင်းကြောက်မှုတွေယောဂါဆိုတာရှိတယ်ပေါ့အဲ့ဒါတော့အဲလူတွေရဲ့ဒီကျန်းမာရေးနဲ့မညီညွတ်တဲ့နေထိုင်မှုစားသောက်မှုတွေအကြောင်းဖြစ်တဲ့ယောဂါပေါ့အဲ့ထက်မှာတော့အခုပြောတဲ့သွေးယောဂါပါတယ်စိတ်ယောသွေးယောဂါပါတယ်အစီများတာလေဖြတ်တာနှလုံးသွေးကြောပိတ်တာတွေပါတယ်ပေါ့အဲ့တော့သွေးယောဂါရဲ့ပမာဏဘယ်လောက်လဲလို့မေးရင်တော့ကဏ္ဍတိကျပြောရတာခက်ခဲပါတယ်ဒါမှမဟုတ်တရားတစ်ခုကတော့အခုခေတ်ကာလအရလူတွေရဲ့နေထိုင်စားသောက်မှုပြောင်းလာတဲ့ကြောင့်မလို့ကုဆက်ယောဂါတွေကတဖြည်းနဲ့နည်းလာပြီးတော့အခုဆက်ကျွန်းကျော်မှုတဲ့သွေးတိုးစီးကျူယောဂါတွေကများလာတာဒါတခုကတော့တေးကြတော့ပေါ့မကြာခင်ကလှုပ်ထားတဲ့လေးလာမှုတစ်ခုကတော့အကျဉ်းချင်းပြောနိုင်တာတော့အာဒီမြန်မာနိုင်ငံမှာသွေးတိုးယောဂါရဲ့ဖြစ်ပွားမှုကအကျဉ်းချင်း30ရာခိုင်နှုန်းလောက်ရှိတယ်လို့ပြောတယ်ဒါကဘာနဲ့တန်တူလဲဆိုတော့ဆရာတို့ Safe Locker မှာရှိတဲ့ Iceberg ဆိုတာရေကဲတော့မဟုတ်ပဲအပေါ်မှာပေါင်းနေတဲ့ဟာလေးပဲမြင်ရချင်းဖြစ်တယ်ပေါ့အောက်မှာမြုပ်နေတဲ့ရေခဲဆိုင်ကြီးကိုဆရာတို့မမြင်ရဘူးတကယ်တမ်းဒီ30ရာခိုင်နှုန်းစာအဲ့ဒီထက်ပိုတယ်လို့ဆရာဆိုလို့ရှင်တာပေါ့
တိတိယောဂါဖြစ်ပေါ်ခံစားနေရတဲ့သူတွေကလည်းအယူဆအမှားတွေကိုအများကြီးလက်ခံကျင့်သုံးနေကြတာပါထင်ရှားတဲ့အယူဆအမှားတစ်ခုကတော့တိပောင်ကြီးပုံမှန်ရောက်သွားပြီဆိုပြီးတိပောင်ကြာစေးတောက်တုံးမှုကိုရန်နာလိုက်တာပဲဖြစ်ပါတယ် တတိယကဖြစ်ပြီဆိုရင်တိပောင်ကြစည်တွေကိုဆီယံဝင်းချင်းကြတဲ့အတိုင်းရေရှိတိုးလျှော့လုပ်ပြီးတောက်သုံးပေးရမှာဖြစ်ပါတယ်တိတို့ကြစည်တွေတောက်ပြီးကျမကြီးနဲ့ညီညွတ်အောင်နေထိုင်စားတောက်လိုက်လို့တိပောင်ကြီးပုံမှန်ဖြစ်သွားပြီဆိုရင်တော့မှဆီယံဝင်းနဲ့ပြတာတိုင်ပင်ပြီးမှဆီယံဝင်းချင်းကြတဲ့အတိုင်းတဖြည်းဖြည်းချင်းရှော့ချတောက်သုံးသွားရမှာဖြစ်ပါတယ်တိပောင်ကြစည်ကိုလူနာကမိမိသဘောနဲ့မိမိမတောက်သုံးတော့တာတွေတဲမတောက်ရမဲ့ဆေးတွေနဲ့တွဲတောက်မိတာတွေတိပောင်တက်စီမဲ့နေထိုင်ပြုမှုစားတောက်တွေကိုမရှောင်ကျင်တာတွေဟာတိတို့ရောဂါဝိနာရှင်တွေမှာအများဆုံးတွေ့ရတဲ့အယူဆအမှားတွေဖြစ်တယ်လို့အထွေထွေရောဂါအထူးကုဆရာဝန်ကြီးဖြစ်သူပေါမောက်ခဒေါက်တာဦးမြင့်ဟန်ကအခုလိုပြောပါတယ
်ဒီတိတို့ရောဂါတချို့ရှီမန်းတည်တယ်ရှီမန်းတည်တဲ့အခါကျတော့တိတို့ရောဂါကိုတော့ကုကြတာပေါ့နော်ဒါအားလုံးအတူတူကိုဒါတိတို့ရောဂါနဲ့ပတ်သက်ပြီးတော့စိုးရိမ်စိတ်ရှိတယ်သူသဖြင့်ဆရာလေးလာတီမီယာဒီဘမလူမျိုးတွေကတိတိယောဂါဖြစ်ရင်အဓိကကြောက်တာလေးဖြတ်မှာကြောက်လေးဖြတ်ပြီးတော့မလုံးနိုင်မရှားနိုင်မိမိကိုတခြားမိသားစုဝင်တွေကပြုစုစောင့်ရှောက်အမှာကိုပို့ပြီးတော့ကြောက်ကြတယ်ပေါ့နော်ကြောက်ကြတော့ဒီသွေးကြဆီတွေကိုတောက်ကြတယ်အဲ့တော့တောက်ကြတဲ့အခါမှာဆရာတို့ကသွေးကြဆီနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်တကယ်ကိုသွေးပေါင်နဲ့ပတ်သက်ပြီးတော့ဒီလိုအန္တရာယ်တွေမဖြစ်အောင်တောက်သုံးနိုင်မှုကြတော့အားနည်းနေတယ်ပေါ့အဲ့တော့တချို့တွေကသွေးပောင်ကြွားပြီးဆိုပြီးတော့သွေးကြစီကိုနားထားတာတွေရှိတယ်တချို့သွေးပောင်ကြစီတွေကပူရဲပြီးတော့တောက်တာနော်သူယောဂနဲ့ကိုက်ညီတဲ့သွေးပောင်ကြစီမဟုတ်တာမျိုးဆိုရင်လေဒီစောစောပြောစလို့ပေါ့နောက်ဆက်တွေယောဂတွေပြင်ပွားမဲ့နှုံးကိုဆရာတို့ကမလျှော့ချနိုင်ဘူးပေါ့လေ
တူတူယောဂဖြစ်ပွားမှုအရေးအတွက်များပြားနေပြီးနောက်ဆက်တွဲဆိုးကျိုးတွေကိုခံစားနေကြရတာကြောင့်တူတူယောဂဝိနာရှင်တွေအနေနဲ့တူတူကြဆေးတွေကိုလည်းမိမိသဘောနဲ့မိမိအတူရှော့မလုပ်ဘဲနားလေတကြမ်းနဲ့ဆံဝင်နေနဲ့ပြသတိုင်ပင်ပြီးဆံဝင်ညွှန်ကြားချက်အတိုင်းလိုက်နာဆောင်ရွက်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ပြီးအခုဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။မြန်မာနိုင်ငံမှာအခုလက်ရှိ NLD အစိုးရခေတ်ကျင့်သုံးနေတဲ့ဒီမိုကရေစီနဲ့လွတ်လပ်ပြီးစ10နှစ်တာရှင်သန်ခဲ့တဲ့ဒီမိုကရေစီတို့ဟာဘာတွေတူညီပြီးတော့ဘာတွေခြားနားပါသလဲ။ဒီမိုကရေစီရှင်သန်ရေးအတွက်ဘယ်လိုလိုအပ်ချက်တွေရှိခဲ့သလဲ။ရှိနေသလဲဆိုတာတွေကိုမြန်မာရေးသုံးသပ်သူဒေါက်တာဦးအောင်ခင်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြပါရှင်။
ဒီနေ့ဒီကနေ့ကျွန်တော်ဆွေးနွေးခြင်းတဲ့အကြောင်းအရာကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီခင်းတဲ့ယခုဆိုတော့ခင်ဗျာပထမဦးဆုံးဖွဲ့စည်းပုံချင်းနှိုင်းယှဉ်တဲ့ထင်ပါတယ်လွတ်လပ်ရပြီးခါစားကျင်းသုံးခဲ့တဲ့ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံနဲ့အခု NLD ခေတ်ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံချင်းကတော့အတော်လေးကွာမယ်ထင်ပါဆရာအဓိကဘာနှိုင်းယှဉ်လို့ပါလဲဆရာအင်းခု
အဲဟိုကတော့နိုင်ငံတည်ထောင်မှုလုပ်ထားတဲ့ဥပဒေကိုဗျာဆိုတော့ပါပြီးတော့ဒီမျောလင့်ချက်တွေအများကြီးရှိတာပေါ့ဗျာအခုလက်ရှိဥပဒေကတော့ဟိုစစ်တပ်ကသူ့အခမ်းကဏ္ဍဆက်လက်တည်မြဲအောင်လုပ်ထားတဲ့ဥစ္စာဆိုတော့မတူဘူးပေါ့ဒါပေမဲ့အဲ့ဒီကိနဲ့ဂုကိနဲ့မှာဟိုဗမာနိုင်ငံရေးမှာအဓိကမပြောင်းမလဲကြံနေတာပုဂ္ဂိုလ်ရေးပေါ့ဗျာနိုင်ငံရေးနဲ့ပုဂ္ဂိုလ်ရေးကအဓိကဖြစ်နေတာပေါ့ဆိုတော့ဒီအဲ့ဒီပုဂ္ဂိုလ်ရေးရှိနေတဲ့အတွက်ဒီဒီမိုကရေစီစနစ်ပေါ့ဒီမိုကရေစီဆိုတာကျင့်စဉ်ပေါ့ဗျာဒီနေ့တခုတည်ထောင်ပြီးရင်ဒီစနစ်အတိုင်းလုပ်ရမယ်ဆိုတော့မှန်တာမှားတာလည်းဒီစနစ်အတိုင်းပြင်ရမယ်ဆိုတဲ့ဥစ္စာပေါ့ဗျာအနောက်နိုင်ငံမှာလည်းရှိတယ်ဒီဒီမိုကရေစီစနစ်ကြောင့်ဒီခေါင်းဆောင်ဟိုတင်မိတယ်ကိုတင်တဲ့ခေါင်းဆောင်မဟုတ်တာလို့လည်းကိုခံပေါ့ဗျာဒီနောက်ကြမှာနစ်ပြတဲ့အခါကျမှသူ့ဖြုတ်ချပေါ့ဗျာဆိုတော့အဲ့ဒါမျိုးဒါပေမဲ့ဒီစနစ်ကတမကြည်နာပြင်နေလေကိုလှုပ်ထားတဲ့အတွက်ဒါလက်ခံရမယ်အဲ့ဒါဒါဒီမိုကရေစီသဘောတရားပဲဆိုတော့ဒီဟာကိုဘလောက်ထိအောင်ကျင့်သုံးနိုင်လဲဆိုတာဒီဒီမှာရှိတဲ့နိုင်ငံရေးအင်အားစုတွေကလှုပ်ကြတာပေါ့ဗျာဗမာပြည်မှာတော့ဒီပုဂ္ဂိုလ်ရေးကအဓိကဖြစ်နေတယ်ဗျာဒီဘတ်ဆပ်ပလကိတ်ကလည်းပုဂ္ဂိုလ်ရေးပဲဘူဂျုံအောင်ဆန်းလွတ်လပ်ရေးချိုးပန်းတော့ကလည်းဘူဂျုံအောင်ဆန်းပုဂ္ဂိုလ်ရေးပဲဆိုတော့ဒီပုဂ္ဂိုလ်ရေးတွေလှုပ်တဲ့အတွက်ဟိုပါတီနိုင်ငံရေးတောင်ပြည်ပြည်ပြည်ပြည်မလှုပ်နိုင်ဘူး
ဟုတ်ကဲ့ဆိုတော့အဲ့ဖွဲ့စည်းပုံကတော့စစ်တပ်ကအာဏာတည်မြဲရေးလှုပ်ထားတယ်ပေါ့အခုတော့တိုင်းရင်းသားတွေရဲ့အခွင့်အရေးနဲ့ပတ်သက်ကြရင်တော့ဘယ်လိုရှင်းလဲဆရာဟိုတုန်းကဖွဲ့စည်းပုံမှာတိုင်းရင်းသားတွေရဲ့အခွင့်အရေးပူပိတ်ခဲ့လေသလားအခုဖွဲ့စည်းပုံမှာတော့ဘာများပို့ထုလာသလဲအဓိကဒါလည်းပဲမြန်မာနိုင်ငံရဲ့အရေးကြီးတဲ့ပြဿနာတရားဖြစ်နေလို့
အခုအခြေခံဥပဒေမှာတော့ဒီပြည်နယ်အစိုးရဆိုပြီးတော့ပေါ်ပေါက်လာတယ်ပေါ့ဗျာဒါပေမဲ့ပြည်နယ်အစိုးရဘယ်လောက်လုံးပိုင်ခွင့်ရှိမလဲတော့မသိဘူးအဲ့တော့ပြည်နယ်မှာလည်း အစိုးရကိုစတင်တယ်ဒိုင်းရင်သားလင်းတဲ့ခံရှိတယ်အဲ့တော့ဒီဒီနယ်အစိုးရရောဒိုင်းရင်သားလင်းတဲ့ခံနဲ့ဘယ်လောက်ထိအောင်အကောမိုဒိတ်လုပ်နိုင်မလဲကျွန်တော်မြင်တာတော့ဒီ NLD အစိုးရအခုသူ့မှာလုပ်နိုင်စရာတွေအများကြီးရှိတယ်ပေါ့ဗျာဒီမှာဆိုဒီစီးပွားရေးရှိမယ်ပေါ့ဗျာပညာရေးရှိမယ်ကျန်းမာရေးရှိမယ်ဒီဘက်ကအင်တန်ယုံရင်ပျက်စီးနေတော့ဒါတွေကိုစောက်ချမလုပ်ခင်းနဲ့ကိုမနိုင်တဲ့ဒီတိုင်းရင်းသားကိစ္စသွားလုပ်တဲ့အတွက်ဟိုမနိုင်မနှင်းဖြစ်နေတဲ့သဘောပေါ့ဗျာအဲ့လိုပဲမြင်ရတယ်ပြောရာ
ဆိုတော့လွတ်လပ်ရေးရပြည်သားဒီမိုကရေစီအဲ့ဒီခေတ်မှာလည်းပဲတိုင်းရင်းသားသဘုံတွေတိုင်းရင်းသားပုံကံမှုတွေတိုင်းရင်းသားအပြင်ဝါဒရေးအရပုံကံမှုတွေကွန်မြူနတီတို့ရဲဘော်ဖြူလို့ဆိုတာရှိခဲ့လို့ပဲရောင်စုံသဘုံတော်ခေါ်ခဲ့ပါတယ်ဆရာအဲ့တော့အဲ့ဒီခေတ်ကဒီသဘုံထားတဲ့အနေထားနဲ့အခုအနေထားရောဆရာဘယ်လိုနှိုင်းရှင်နေပါလဲဆရာ
အဲ့ဒီတော့ကလည်းကျွန်တော်မှတ်မိသလောက်တော့ဒီသဘုံထားတဲ့အခြေအနေရောက်သွားအောင်တွန်းပို့ဆိုလည်းပြစ်သွားတာပေါ့ဗျာဆိုတော့ဘာလို့လဲဆိုတော့အစိုးရကလည်းဖွဲ့ခါစားမကြသေးဘူးဒီမိုကရေစီအတွေ့အကြုံကလည်းမရှိဘူးမရှိတဲ့အတွက်လင်းနဲ့အားကိုးပြီးတော့လှုပ်တဲ့ကံဘာမှဆိုရင်ဒီပါလီမန်ဘောင်ထဲမှာအတိုက်ခံလှုပ်ခွင့်မပေးနိုင်ဘူးပေါ့ဗျာအဲဒီလိုလှုပ်ခွင့်ပေးနိုင်ရင်တော့တမျိုးတူပြီးဖြစ်သွားနိုင်တာပေါ့ဆိုတော့အဲလိုအဲ့လောက်ထိအောင်လည်းမရင်ကျက်ဘူးဆိုတော့ပုဂ္ဂိုလ်ရေးတွေကများတော့ဖားမယ်စီးမယ်ထောင်ချမယ်ဆိုတော့လှုပ်ပိုင်ခွင့်မရှိဘူးပေါ့ဗျာအဲ့ဒါနဲ့ခေါင်းဆောင်ပိုင်းကိုအဲလိုလှုပ်တော့တောခိုကြတာပေါ့ဒီခရင်ကိစ္စမှာလည်းဆွေးနွေးလို့ဥစားကြီးကမလုံနိုင်ဘူးတော့အစိုးရမစွန့်ဆောင်နိုင်တာဒီအများကြီးရှိတယ်အဲမစွန့်ဆောင်နိုင်လို့လဲအဲ့လိုဖြစ်ကုန်တာပေါ့အခုလဲဒီအပြစ်အခက်ရဆဲရေးဆိုပြီးတော့လှုပ်တယ်ပေါ့ဗျာဟိုအရင်တော့ဟိုဘုန်နေဝင်းခေတ်ကလည်းအများကြီးလှုပ်ခဲ့တာပဲဒါရင်းနဲ့မဖြစ်ဘူးမဖြစ်တော့အခုလဲပဲလှုပ်တယ်လှုပ်ပြီနဲ့လဲအပြစ်အခက်ရဆဲရေးဆိုတာဆွေးနွေးတာတော့ NLD ကဆွေးနွေးတယ်တကယ်အပြစ်အခက်ရတာဘယ်သူကရတာလဲစစ်တပ်ကရတာအပြစ်ကရစေးမှာအောက်မှာအသေးစိတ်တွေကိုလိုက်ပြီးတော့အကောင့်တွေပေါ်တာစစ်တပ်ကအကောင့်တွေပေါ်တာ NLD ကအကောင့်တွေပေါ်တာမဟုတ်ဘူ
း
အဲ့ဒီမှာပြဿနာပဲ
ဆိုလွတ်လပ်ရပြီးခင်မှာတုန်းကရောဆရာတိုင်းရင်းသားတွေညှိနှိုင်းတဲ့နေရာမှာစစ်တပ်ရဲ့လွှမ်းမိုးမှုဘယ်လောက်ရှိခဲ့ပါလဲ
တိုင်းရင်းသားအဲ့မှာကရင်ရှိတယ်ပေါ့ဗျာကချင်ရှိတယ်ပေါ့ဗျာဆိုတော့အဲ့ဒီအချိန်မှာလဲတိုင်းရင်းသားပေါင်ဖဆပလာသူလုံနိုင်ခဲ့တဲ့အစိတ်ပိုင်းတွေရှိတယ်ပေါ့ဗျာတို့ဒါရင်းနဲ့တကယ်တကယ်အားလုံးဟိုဟိုဒင်းပြောင်တော့တို့မလုံနိုင်ဘူးတိုင်းသားထဲမှာလည်းအကွဲအဖြစ်အများကြီးရှိတာ哦
ခဲ့နောက်စစ်တပ်ထက်မို့ကွဲပြီးတော့ကရင်တချို့ကစစ်တပ်ထက်ကနေပြီးတော့တောခုသွားတာတွေပါတွေလည်းအများကြီးကြားပါတယ်အဲ့ဒါကြတော့စစ်တပ်ကဒီဟာကိုသူတို့တက်မတော့အတွင်းမှာကိုညီညွတ်ရေးအောင်မတိဆောက်နိုင်ဘူးဆိုသဘောပေါ်ရှာ
အဲ့တော့ကတော့စစ်တပ်ကဟိုနိုင်ငံရေးယုံကြည်ချက်ရှိတဲ့စစ်တပ်ပေါ်ရှာအဲ့တော့ကဘာလို့ဆိုစစ်ပီးခင်မှာတော့နိုင်ငံရေးရည်ရွယ်ချက်နဲ့တည်ထောင်ထားတဲ့စစ်တပ်ဆိုတော့အဲ့ဒီတည်းမှာနိုင်ငံရေးသဘောတရားခိုင်ရင်ချက်ရှိတဲ့စစ်ဘိုလ်တွေလည်းရှိတယ်ပေါ့ဗျာအဲ့ဒီစစ်ဘိုလ်တွေကနေပြီးတော့တောခုသွားတာပဲဟိုသဘုံဖြစ်သွားတာပဲအဲ့ဒီနိုင်ငံရေးခိုင်ရင်ချက်ရှိတဲ့စစ်ဘိုလ်တွေကသဘုံဖြစ်သွားတယ်မရှိတဲ့လူတွေကြံခဲ့တာပေါ့ဗျာဖဆပလာအောင်မှာ
ဟုတ်ကဲ့နောက်တစ်ခုကဆရာဥမာရခိုင်မှာဖြစ်တဲ့ဘင်္ဂလားဒေ့ရှ်နဲ့ဟိုဘက်ကဒုက္ခသည်တွေထွက်ပြရတဲ့ကိစ္စလူလိုက်ရပြီးခင်မှာလည်းပဲမူဂျာဟစ်သဘုံတွေပါညာဆိုတာရှိခဲ့ပါတယ်ဆိုတော့ပြဿနာကအခုလောက်တော့မကြည့်ကြခဲ့ဘူးအဲ့ဒါဆရာဘာကြောင့်လို့ထင်ပါလဲဆရာဟိုတုန်းနဲ့အခုကွာခြားသွားတဲ့
အဲ့ဒီတော့ကတော့တိတ်မသိကြဘူးပေါ့ဗျာဒါ local affairs ပေါ့သူကနေသူလူတွေတော့ပေးတာပဲပေးရင်းလည်းဒီသတင်းကလောက်ထိအောင်မပြန်ပွားဘူးအခုကတော့သတင်းကပြန်ပွားတဲ့ဥစ္စာတွေများတယ်နောက်ပြီးတော့ဒါဒေတာလေးတစ်ခုရဲ့ကိစ္စကဒါကမ္ဘာကိစ္စဖြစ်သွားအောင်ကြည့်ကြအောင်လုပ်တဲ့အဖွဲ့အစည်းတွေလည်းရှိတယ်ပေါ့ဗျာဆိုတော့အဲ့ဒီကနေဟိုတပြေးတပြေးနဲ့ဒီကိစ္စအနဲ့ထွင်ရမယ့်ကိစ္စကိုဟိုပစိန်နဲ့ပေါ်လာသလိုဖြစ်သွားတာပေါ့ဗျာ
တစ်ချိန်တည်းမှာပဲအဲ့ဒီလွတ်လပ်ရေးရပြီးတဲ့ခေတ်ကမီဒီယာကိုတော်တော်လေးတန်းတန်းတရပြောကြပါတယ်သတင်းစာလွတ်လပ်ခွင့်တွေဘယ်လောက်ရှိခဲ့တယ်ဘာညာဆိုတာဆရာဘယ်လိုနှိုင်းရှင်လို့ပါလဲကျွန်တော်တခုဖတ်မိတာလွတ်လပ်ရေးရခေတ်မှာလည်းပဲသတင်းစာတိုက်ကိုမီးရှို့ဖျက်ဆီးတာရိုက်နှက်တာတွေတောင်ကြုံခဲ့တယ်ဆိုတော့အခုခေတ်အချိန်တည်းသိပြီးတော့လွတ်လပ်မှုရှိခဲ့လို့ဆရာထင်ပါလား
လွတ်လပ်ရပြီးတဲ့အချိန်မှလည်းပဲခုနကကကျွန်တော်ပြောတယ်ဒီသူကဟိုနေ professionalism ပေါ့ဗျာဂိုင်းကနာအဖွဲ့အစည်းတွေကသိပ်များတာပေါ့ဗျာအဲ့ဒါကိုမထိန်နိုင်ဘူးဆိုတော့ဒီတဲမှာဟိုစစ်တပ်နဲ့လည်းတွားပြီးတော့အရင်ကဟိုဆိုရှယ်လစ်ပါတီကြီးတာပေါ့ဗျာဆိုရှယ်လစ်ပါတီက စ်တပ်ထဲမှာလည်းဆိုရှယ်လစ်ပါတီဝင်တွေကအများကြီးရှိတယ်။ဆိုတော့အဲဒီလူတွေနဲ့ဒီတီမြင်ဖတ်စာပလာအဖွဲ့နဲ့ဆက်ထားတာရှိတယ်ပေါ့ကွာ။ဆိုတော့အဲ့ဒီမှာဝေဘာနဲ့သတင်းစာရိုက်ဆိုဝင်ပြီးတော့ရိုက်ချိုးမယ်၊ခွဲမယ်ပေါ့ကွာ။အဲ့လိုမျိုးဒါမျိုးတွေကလုံးလေးလုံးတာရှိတယ်ပေါ့ဗျာလူမိုက်မွေးပြီးတော့လုတ်တဲ့ကိစ္စပေါ့ဗျာပါတီရမုံငွေတဲ့ဟိုပါတီကနေဓမြတိုက်ခိုင်းနိုင်တယ်ဟိုဘာလို့ဒီသတင်းတွေတောင်ရှိပါလဲ
ဟုတ်ကဲ့ဆရာအဲ့တော့လွတ်လပ်ရေးရာဘီခေမြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့အခုလက်ရှိဒီမိုကရေစီတနည်းပြောရင်ဖတ်စာပလဒီမိုကရေစီနဲ့ NLD ဒီမိုကရေစီအတူတူပဲလားသူတို့မျိုးအခုခေတ်မှာပိုတွတ်တက်လာလားပိုပြီးဆောက်ရုပ်သွားတယ်လားဆိုရင်ဆရာဘယ်လိုပြောမလဲဆရာ
ရုပ်သားတော့ပြောရခဲ့တယ်ဗျာဘာလို့လဲဆိုတော့ဒီလူလိုက်ရကစားမှာဒီမိုကရေစီရှိတယ်ဆိုတာစစ်တပ်ကတော့အယက်သားရဲ့လက်အောက်ခံပေါ့ဗျာဒီဒီမိုကရေစီအပြောင်းအလဲမှာလက်နက်ကိုင်ဖွဲ့စည်းကိုကြည်တာပေါ့ဗျာဥပမာမှာဆိုတော့အဲဒီတော့ကတော့စစ်တပ်ကအစိုးရလက်အောက်မှာရှိတယ်လို့ပြောနိုင်တယ်ဆိုတော့အယက်သားလက်အောက်ခံအခုကတော့အယက်သားလက်အောက်ခံမဟုတ်တော့ဘူးမဟုတ်တဲ့အတွက်ဒီမိုကရေစီအစ်စ်မှာတော့အဲဒီလူလိုက်ရကစားပိုတာတယ်လို့ပြောနိုင်တာပေါ့ဘာလို့လဲဆိုတော့စစ်တပ်ကခေါင်းဆောင်မဟုတ်ဘူးအစိုးရရဲ့နောက်လိုက်ပဲဖြစ်ရမယ်စစ်တပ်ကခေါင်းဆောင်ဖြစ်နေရင်ဒါဒီမိုကရေစီမဟုတ်တော့ဘူးတော့အဲ့တော့ဗမာပြည်မှာအခုစစ်တပ်ကခေါင်းဆောင်တစ်ပိုင်းဖြစ်နေတာဟုတ်ပြီဟိုဖြစ်ရမှာစစ်တပ်ကိုလွတ်တော်နဲ့အုပ်ချုပ်ရေးအောက်မှာထားဖို့လိုတယ်လွတ်တော်နဲ့အုပ်ချုပ်ရေးအောက်မှာစစ်တပ်ကိုဘယ်လိုထားမလဲဘယ်လိုကြီးကြမလဲဆိုတာအဲ့ဒါဟိုစဉ်းစားဖို့ပေါ့ဗျာတော့အဲ့တော့အဲ့လိုမဟုတ်ဘဲနဲ့စစ်တပ်ကလွတ်တော်အောက်ကိုမရောက်ဘူးအရသာအောက်ကိုမရောက်ဘူးပဲဘယ်နဲ့တပိစကြဖြစ်နေမယ်ဆိုရင်တော့ဒါဟိုဒီမိုကရေစီလမ်းကြောင်းဘယ်တော့မှမရောက်တော့ဘူ
းဟုတ်ကဲ့ဆရာနောက်ဆုံးတစ်ခုကဆရာပြောခဲ့တဲ့ပုဂ္ဂိုလ်ရေးကိုယ်ွယ်စီကမှုဟိုရုံးကလည်းရှိရဲ့အခုလည်းရှိနေဆိုတော့အဲ့ဒီကိစ္စမင်းမိန်သွားအောင်ကောဘယ်လိုလုပ်ရင်ရမယ်လို့ဆရာထင်ပါလဲဒီနေ့မှမြန်မာလူ့အဖွဲ့အစည်းမှအဲ့ဒီဟာပပျောက်သွားနိုင်တယ်နိုင်ငံရေးစစ်စစ်ဖြစ်လာနိုင်မယ်လို့ဆရာထင်ပါလား
ဟုတ်လို့ဆယ်တော့ကျွန်တော်လည်းမမြင်ဘူးညာဘာလို့လဲဆိုတော့ဟိုလောလောဆယ်လေဟိုဒေါ်စုပဲဝိုင်းပြီးတော့ရှ िख ိုးနေကြတာဟုတ်တမရအဟောင်းရောတမရအသိကောအချင်းတိုင်းရင်ဒေါ်စုကိုရှ िख ိုးကြတာပဲအဲ့လိုပဲဗိုလ်ချုပ်အောင်ဆန်းကိုရှ िख ိုးရယ်စိကကိုးွယ်မှုဆိုတော့ဒီပါတီပီပီပီမြင်ဖြစ်မလာဘူးညာ NLD ကလည်းပါတီပီပီပီမြင်ဖြစ်မလာဘူးဥပမာပါဗျာကျွန်တော်ပြောမယ်တခြားပြောနေဗီယက်နမ်ကိုကြည့်တရုတ်ကိုကြည့်သူတို့ကပါတီအပရိတ်တက်စီတယ်ပါတီမရှင်နရီဗီယက်နမ်မှာအစိုးရတွေပြောင်းသွားတယ်စီးပွားရေး policy တွေပြောင်းသွားတယ်ပြောင်းသွားနေတယ်သူတို့ရဲ့ဒီ party machinery ကလိုက်လုံနိုင်တယ်လက်စားရတွေပဲပြေးချေလုံနိုင်တယ်ဘာမှပြန်လာရတာမရှိဘူးဗျာဆိုတော့သူသူ့ဘာအစိုးရလမ်းစဉ်နိုင်စီးပွားရေးလမ်းစဉ်တွေပြောင်းသွားတယ် community ကနေအရေးရှင်ပြောင်းသွားနေတယ်ဒီ party operator ဆက်ကျန်နေတယ်အဲ့ဒီ operator ဆက်နေဆက်ပြီးတော့လုံသွားတာပဲဆိုတော့ဘာမှပြန်လာလို့လုံမဲ့လို့မရှိဘူးအဲ့ဒါစစ်တပ်ကအကုန်ဖျက်ပစ်ထားတာဟုတ်ဗျာအဲ့ဒါပဲကျန်တော့တယ်အဲ့တော့အခုပြန်ပြီးတော့တည်ထောင်နိုင်မယ်ဆိုလို့ရှိရင်တော့ဖြစ်နိုင်သေးတယ်ပေါ့ဗျာအားကြီးတဲ့ပါတီကနေစုဆောင်းပြီးတော့ဒီအယတအဖွဲ့စည်းတွေအားကောင်းလာအောင်လုပ်နိုင်မယ်ဆိုလို့ရှိရင်တော့ဒါဖြစ်နိုင်သေးတယ်အဲ့ဒါမဟုတ်ရင်တော့စီးနဲ့ကားနဲ့လုပ်နိုင်တာစစ်တပ်ပဲရှိတာဟုတ်ရဲ့အဲ့တော့အချိန်တိုင်းစစ်တပ်ကလာအုပ်သွားအောင်ပါ
ဟုတ်ဟူညတိုင်းတင်ဆက်ပေးနေကြဥကြုံစန်သားရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရပါရှင် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
ဒီ American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းတန်လွင်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ကိုရန်နိုင်စုစည်းတင်ပြထားတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင
်။မင်္ဂလာပါ ကျွန်တော်ညနေမှာပတ်စင်တင်ဆက်ပေးနေတာ VOA ရဲ့တပတ်တွင်းအောက်သားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ပြည်သူနိုင်ငံမှာကျင်းပတဲ့ Tour de France Spain ပြိုင်ပွဲကြီးတနင်္ဂနွေနေ့ကပဲပြီးသွားပြီးတော့ Colombia Spain သမားကအသံငယ်ဆုံးချန်ပီယံဖြစ်သွားပါတယ်။2020 Tokyo Olympic ပြိုင်ပွဲကြီးကတော့အတော်လေးကိုအဆင်သင့်ဖြစ်နေပြီလို့ Olympic တာဝန်ရှိသူတွေကပြောလိုက်ပါတယ်။American ကောက်တီကစားသမားကြီး Tom Watson ကတော့ကောက်တီပြိုင်ပွဲတွေကနေအနားယူလိုက်ပါပြီ။လူတစ်ပတ်တွင်အောက်စားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။2020 Tokyo Olympic ပြိုင်ပွဲကျင်းပဖို့ကတစ်နှစ်လောက်ပဲလိုပါတော့တယ်။ဒါပေမဲ့လည်း Tokyo မြို့ကတော့ Olympic ပြိုင်ပွဲကျင်းပဖို့အတွက်ကိုအတော်လေးကိုအဆင်သင့်ဖြစ်နေပြီလို့နိုင်ငံတကာ Olympic Committee ဥက္ကဋ္ဌ Thomas Bach ကပြောလိုက်ပါတယ်
။ I can really say that I have never seen any olympic city
ပြိုင်ပွဲကျင်းပဖို့တနည်းလို့မှာတိုကျိုမြို့လိုမျိုးပြိုင်ပွဲကျင်းပဖို့အဆင်သင့်ဖြစ်တဲ့မြို့မျိုးတကားမှမတွေ့ဘူးဆိုတာကျွန်တော်ပြောနိုင်ပါတယ
် IOC ဥက္ကဋ္ဌ Thomas Bach ဟာ Tokyo Olympic ပြိုင်ပွဲအတွက်ပြင်ဆင်နေတာတွေကိုစစ်ဆေးကြည့်ရှုဖို့အတွက်ဆိုပြီးတော့ဂျပန်နိုင်ငံ Tokyo မြို့ကိုပြီးခဲ့တဲ့သတင်းဘက်ကသွားခဲ့တာဖြစ်ပြီးတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအဲ့လိုပြောလိုက်တာပါ Olympic ပွဲအတွက်အသစ်ဆောက်ထားတဲ့အကစားကွင်းတွေအပါအဝင်ပြုပြင်မွမ်းမံထားတဲ့ကစားကွင်းတွေဟာလည်းသမထားတဲ့အချိန်တွင်းမှာပြီးမှဖြစ်တယ်လို့ပြိုင်ပွဲကျင်းပရေးတာဝန်ရှိသူတွေကပြောပါတယ်။များသောအားဖြင့်တော့နိုင်ငံတကာအားကစားပြိုင်ပွဲတွေကျင်းပတဲ့အခါမှာအရှေ့နိုင်ငံအတော်များများဟာဒီပြိုင်ပွဲမတိုင်မီအချိန်မီပြီးနိုင်ဖို့အတွက်ကိုအတော်လေးကိုအပူတပင်းလှုပ်ရပြီးတော့တချို့တွေဆိုလဲပြိုင်ပွဲသာဆသွားတယ်ပြိုင်ပွဲအတွက်အဆင်သင့်မဖြစ်တာတွေအချိန်မီမပြီးတာတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းတိုကျိုမြို့ကတော့တနည်းလောက်အလိုမှာပဲအတော်လေးကိုအဆင်သင့်ဖြစ်နေတဲ့အတွက် IOC ဘက်ကအခုလိုချီးကျူးလိုက်တာဖြစ်ပါတယ်ခင်ဗျာ။အချိန်ထဲမှာပဲတိုကျိုအိုလံပစ်ပြိုင်ပွဲမှာချီးမြှင့်သွားမဲ့စူးစိတ်တွေလည်းထွက်ပေါ်လာပါပြီ။ဒီစူးစိတ်တွေကိုတော့အိုဆာကာမြို့က graphic design ရေးဆွဲသူဂျူနီချီကာဝနီရှိကဒီဇိုင်းလုပ်တာပါ။တိုကျိုအိုလံပစ်မှာချီးမြှင့်မဲ့စူးစိတ်ဒီဇိုင်းအတွက်ဂျပန်နိုင်ငံလုံးကဝင်ပြိုင်ခဲ့ကြပြီးတော့ဒီတဲကသူအနိုင်ရခဲ့တာပါ။ဒီစူးကတော့85မီလီမီတာရှိပြီးတော့ပြန်သုံးပြုနိုင်တဲ့တန်သတ်ထုတွေနဲ့လုပ်ထားတာဖြစ်ပါတယ်ခင်ဗျာ။ပြင်းထန်နိုင်ငံမှာကျင်းပတဲ့ Tour de France Spain ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီ။ Tour de France ပြိုင်ပွဲကိုကျင်းပလာတာအခုဆိုရင်အကြိမ်130မြောက်ရှိသွားပြီဖြစ်ပြီးတော့ဇူလိုင်လ6ရက်နေ့ကနေ28ရက်နေ့အထိ23ရက်ကြာကျင်းပခဲ့တာပါ။ဒီ Tour de France ပြိုင်ပွဲမှာစုစုပေါင်းအဆင့်21ဆင့်ပါဝင်ပါတယ်။ဒီနေ့မှာတော့ Colombia နိုင်ငံကအသက် 22 နှစ်အရွယ် Egan Bernal က 82:58 မိနစ်နဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ
်။Es nuestro primer Tour de Francia, la verdad es que yo estoy contento, pero siento que...
ဒါကကျွန်တော်ရဲ့ပထမဆုံး Tour de France Championship ဖြစ်ပြီးကျွန်တော်အရင်ဝမ်းသာပါတယ်။ဒါကကျွန်တော်တယောက်တည်းအတွက်မဟုတ်ပါဘူး။ Colombia နိုင်ငံအတွက်လည်းဖြစ်ပါတယ်။ကျွန်တော်တို့စီမှာတမိုင်းကြောင်းလေးတွေရှိပြီး Tour de France ပြိုင်ပွဲကနာမည်အကြီးဆုံးပွဲပါ
။အခုလိုနိုင်လိုက်တဲ့အတွက်သူဟာ Tour de France ပြိုင်ပွဲကိုဘူးဆွဲဖူးတဲ့သူတွေထဲမှာအသက်ငယ်ဆုံးအဖြစ်နဲ့စံချိန်တင်သွားသလိုကိုလံဘီယာနိုင်ငံသားတွေတဲကလည်းပထမဆုံးအကြိမ်ပိုဆွဲသူဖြစ်ပါတယ်။မနေ့ကချန်ပီယံဂျရိန်းသောမတ်ကတော့အခုနှစ်မှာဒုတိယပဲရခဲ့ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေဘက်ကိုလည်းပြောရရင်တော့ဗြိတိန်နိုင်ငံဝီလာနယ်မှာတော့ကမ္ဘာဖလားကြီးကိုကျင်းပနေပါတယ်။ဒါပေမဲ့ဒီကမ္ဘာဖလားကတော့အင်ဂျီယာမဲ့ရဲ့ကမ္ဘာဖလားဘောလုံးပွဲဖြစ်ပါတယ်။အခုဆိုရင်တော့အင်ဂျီယာမဲ့ရဲ့ကမ္ဘာဖလားကျင်းပတာဟာ18ကြိမ်ရှိသွားပြီဖြစ်ပြီးတော့ဒီဒီကြိမ်ကမ္ဘာဖလားကိုတော့နိုင်ငံပေါင်း90ကျော်ကကစားသမားပေါင်း900ကျော်ဝင်ပြိုင်ကြတာဖြစ်ပါတယ်။ဒီပွဲကိုတော့ဝီလာနယ်ကရုပ်ရှင်မင်းသားမိုက်ကယ်ရှင်းတက်ပြီးတော့ပြိုင်ပွဲကိုဖွင့်လှစ်ပေးခဲ့ပြီးတော့ပရိသတ်တွေအတော်များများလဲဒီပွဲကိုလာပြီးတော့အားပေးခဲ့ကြပါတယ်ဗျာ။ဘောလုံးသမားအပြောင်းရွှေ့သတင်းတွေဘက်မှာတော့ထူးခြားမှုတချို့ရှိခဲ့ပါတယ်ဒီတစ်ခေါက်တော့ဥရောပအသင်းကြီးတွေကနေခေါ်တာမဟုတ်ဘဲနဲ့ဥရောပအသင်းကြီးတွေကနေတခြားမှာသွားပြီးတော့ပြောင်းကစားကြတာပါရိုမာနဲ့အီတလီကွင်းလှေကစားသမားဟောင်းဒန်နီယယ်ဒီရော့စီကိုအာဂျင်တီးနားကဘိုကာဂျူနီယာအသင်းကခေါ်လိုက်ပါတယ်ဒီရော့စီကိုတနစ်စာချုပ်ချုပ်လိုက်တာဖြစ်တယ်လို့ဘိုကာဂျူနီယာကသူတို့ရဲ့လူမှုကွန်ရက်စာမျက်နှာကနေကြေညာပါတယ်သက်36နှစ်ရှိဖြစ်တဲ့ဒရော့စီဟာရိုမာမှာ2001ခုနှစ်ကနေပြီးခဲ့တဲ့ဘောလုံးရာသီအကုန်ထိကစားခဲ့ပြီးတော့အီတလီရှုံးထွက်ပလာနှစ်ကြိမ်ရခဲ့သလိုအီတလီအသင်းနဲ့လည်း2006ကဖလားကိုဘူးဆွဲခဲ့ဘူးသူဖြစ်ပါတယ်ခင်ဗျာဘာစလိုနာနဲ့ဘယ်ဂျီယံနောက်တန်းလူသောမတ်ဗမာလန်ကတော့ဂျပန်နိုင်ငံဂျေလီကဗစ်ဆယ်ကိုဘေးအသင်းကိုပြောင်းသွားပြီဖြစ်ပါတယ်ဒီအသင်းကိုပြောင်းလာတဲ့ပတ်သက်ပြီးဗမာလန်ပြောတာကတော့
No first of all I'm when the offer came I'm just very excited to come to this
ပထမဆုံးအနေနဲ့ပြောချင်တာကတော့အသင်းကကျွန်တော်ကိုကမ်းလှမ်းလိုက်တဲ့အချိန်မှာကျွန်တော်အနေနဲ့ဒီကိုလာကစားဖို့အတွက်ရန်ကိုစိတ်လှရှားမိပါတယ်အသင်းကရန်ကိုရည်မှန်းချက်ကြီးပါတယ်သူတို့ခေါ်ခဲ့တဲ့ကစားသမားတွေကိုကြည့်လိုက်ပါ Iniesta David Miller Sergei Samba နဲ့ ပိုဒော့စကီတို့ကိုဝယ်လိုက်ပါတယ်ကျွန်တော်သူတို့ကိုကောင်းကောင်းသိပါတယ်ဒါကလည်းဆုံးဖြတ်ချက်ချတဲ့နေရာမှာအတော်လေးကိုရေးပါခဲ့ပြီးဒီလိုအသင်းမျိုးကိုလာဖို့ကကျွန်တော်တက်တော့ပို့ပြီးတော့လွယ်ကူစေပါတယ
်အာဆနယ်ကစားသမားဟောင်းဗမ်မလန်ဟာဘတ်စလိုနာအတွက်လည်းပွဲ80ကျော်ကစားခဲ့ပြီးတော့ပြီးခဲ့တဲ့ဘောလုံးရာသီအကုန်မှာဘတ်စလိုနာနဲ့စာချုပ်တက်တန်းပြည့်ခဲ့တာဖြစ်ပါတယ်ခင်ဗျာအမေရိကန်ကနာမည်ကြီးဂေါတီးကစားသမားတောင်မော့ဆန်တယောက်ဂေါတီးပြိုင်ပွဲတွေကနေအနားယူလိုက်ပါပြီ။ပြီးခဲ့တဲ့သတင်းပတ်အတွင်းကဗြိတိန်နိုင်ငံမှာကစားခဲ့တဲ့ဒီ Senior British Open ဂေါတီးပြိုင်ပွဲအပြီးမှာအနားယူပြီလို့ကြေညာလိုက်တာပါ။ပြိုင်ပွဲတွေကနေအနားယူဖို့ဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးအသက်69နှစ်ရှိဖြစ်တဲ့ Watson က
Well, it really wasn't that tough at all because I'd already made the decision quite a long time ago that this is going to be my last.
ခုလိုပြိုင်ပွဲတွေကနေအနားယူဖို့ဆုံးဖြတ်ရတာတိတ်တော့မခက်ခဲပါဘူး။ဘာလို့လဲဆိုတော့ဒီပွဲပြီးရင်အနားယူမယ်လို့အချင်းအတော်ကြာကလေးကဆုံးဖြတ်ထားပြီးသားဖြစ်လို့ပါကျွန်တော်ပုံမှန်အတိုင်းပဲတတ်နိုင်သလောက်အကောင်းဆုံးကစားခဲ့ပါတယ်ဒါပေမဲ့ကံမကောင်းစွာနဲ့ပဲဒီကနေ့ဘာဒီမရိုက်နိုင်ခဲ့ပဲဘူဂီ၃ချင်းနဲ့ပါ၅ချင်းပဲရိုက်နိုင်ခဲ့ပါတယ်ဒါကြောင့်တိတ်ကောင်းတာတော့မဟုတ်ပါဘူးဒါပေမဲ့လည်းဒီမှာကျွန်တော်ရဲ့ကစားသမားဘဝကိုအဆုံးသတ်ဖို့စီစဉ်ထားပြီးသားပါကျွန်တော်ဘဝမှာတခြားအလုပ်တစ်ခုကိုပြောင်းလုပ်ပြီးမိသားစုနဲ့ကျွန်တော်ဇနီးနဲ့အတူနေမှာဖြစ်တဲ့အတွက်ဝမ်းသာပါတယ်ကျွန်တော်ကိုလာအားပေးတဲ့ပရိသတ်တွေကိုလည်းကျေးဇူးတင်ပါတယ်။နောက်ဆုံးကျင်းမှာကျွန်တော်ကိုလာအားပေးကြတာကျွန်တော်အတွက်မမေ့နိုင်စရာပါ
။အခုနှစ် Senior British Open ကောက်သီးပြိုင်ပွဲမှာတော့ Germany က Bernard Langer ကဘူဆွဲသွားခဲ့ပြီးတော့ Thomasson ကတော့တမတ်ရိုက်ချက်ထက်6ချက်ကျော်စုစုပေါင်း289ချက်ရိုက်ခဲ့ပါတယ်။ Thomasson က1985ခုနှစ်မှာကြီးစားကောက်သီးကစားသမားဘဝကိုစတင်ခဲ့ပြီးတော့ Major Superflower ပေါင်းရှစ်ကြိမ်နိုင်ရခဲ့တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ
်။ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြကြတာပါ။ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးလို့ရတယ် VOE ကိုတေးသချင်းတွေတောင်းလို့ရတယ်ဆိုရင် VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါလေရှင်အခုဆက်ပြီးတော့ဒီကနေ့တွေ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင
်ဒီနေ့စောပိုင်းမှာပဲမြောက်ကိုရီးယားကတာရိုပစ်မစ်ဆိုင်တုံးနှစ်စင်းကိုစမ်းသပ်ပစ်လုခဲ့တဲ့ကြောင်းတောင်ကိုရီးယားစစ်တပ်ကပြောလိုက်ပါတယ်မြောက်ကိုရီးယားရှေ့ပိုင်းစိတ်ကမ်းမြေဖြစ်တဲ့ဝန်ဆန်ကနေပစ်လုလိုက်တဲ့မစ်ဆိုင်တုံးတွေဟာအကွာဝေးကီလိုမီတာ150အမြင့်ကီလိုမီတာ30လောက်ထိရောက်ခဲ့တဲ့ကြောင်းလဲတောင်ကိုရီးယားပူးတွဲစေဦးစီးချုပ်များယုံကပြောဆိုခဲ့ပါတယ်2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ကိုဖျောက်ချနိုင်ရေးကြိုးစားနေကြတဲ့ဒီမိုကရက်တစ်ပါတီကိုယ်စားရင်းနဲ့အင်္ဂါနေ့ညကကျင်းပခဲ့တဲ့စကားဆက်ထိုးပွဲအတွင်းမှာတော့ကျန်းမာရေးဆက်ရှောက်မှုဆိုင်ရာကိစ္စကိုအဓိကအာရုံစိုက်ခဲ့ကြပါတယ်ပါတီတွင်းမှာပိုပြီးတိုးတက်တဲ့ယူဆရှိတဲ့သူတွေလို့သတ်မှတ်ခံထားတဲ့အထက်လက်တော်မတ်အလစ်စဘက်ဝါရင်နဲ့ဘာနီဆန်ဒါစတုန်းဦးကိုအယူဆသိပ်မပြင်းထန်တဲ့တခြားကိုယ်စားလောင်းတွေကထိုးနဲ့တက်ခဲ့ကြတာပါငင်းကြဲအတွက်အရေးကြီးတဲ့ဆွေးနွေးပွဲတစ်ခုဒီသတင်းပတ်နောက်မှာကတ္တာနိုင်ငံမှာကျင်းပရမှာ18နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်နိုင်ရေးအတွက်အမေရိကန်နဲ့သဘောတူညီချက်ရဖို့မျှော်လင့်ထားတဲ့အကြောင်းတာလီဘန်အဖွဲ့ကပြောလိုက်ပါတယ်။နှစ်ဖက်အကြားတနင်္လာနေ့ကကြိုးပမ်းခဲ့ကြပြီးတဲ့နောက်အရေးကြီးတဲ့ကိစ္စတွေအားလုံးနဲ့ပတ်သက်တာတွေပါဝင်တဲ့မူချမ်းတရက်ကိုရေးဆွဲနိုင်လို့နေပါအခြေအနေတွေရောက်ရှိခဲ့တဲ့အကြောင်းလဲတာလီဘန်ကိုယ်စားလှယ်အဖွဲ့ရဲ့ပြောခွင့်ရသူဆူအေးရှာဟင်းကပြောဆိုခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံကဆစ်ဆက်ညှိနှိုင်းသူတွေရဲ့နောက်ဆုံးအကြိမ်ဆွေးနွေးမှုတွေရှန်ဟိုင်းမြို့မှာဒီကနေ့ဆုံးသတ်ခဲ့ပြီးအမေရိကန်မှာစက်တင်ဘာလနဲ့ဆက်လက်ဆွေးနွေးသွားကြဖို့လဲသဘောတူလိုက်ကြပါတယ်။အမေရိကန်သမ္မတအင်ဂျီရောကတော့ဆွေးနွေးမှုတွေဟာအပြူသဘောဆောင်ကြောင်းပြောခဲ့သလိုနည်းပညာတွေအတင်းကျပ်လွှဲပြောင်းခိုင်းတဲ့ကိစ္စ၊ညာနာဥစ္စာပစ္စည်းမူပိုင်ခွင့်၊သွင်းကုန်ကုန်ကင်းလွတ်ခွင့်နဲ့စိုက်ပျိုးရေးထွက်ခွင့်ကိစ္စတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းပြောပါတယ်။တရုတ်ဆင်ဝါသတင်းဌာနကလည်းဆွေးနွေးမှုတွေဟာပွင့်လင်းပြီးအပြူသဘောဆောင်တဲ့အကြောင်းပြောဆိုခဲ့တာပါ။
သတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ LZBL Tayet ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညပိုင်း VOE အစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190ရုပ်ကနေထုတ်လွှင့်ပေးခဲ့တာပါ။ VOE ကိုအပင်းနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစဉ်အောင်ပါ
This program has come to you from the Voice of America, Washington.
Welcome.